Welcome to the Voice of America in Burmese.
Minglam ne khe ma she. VOA American tan ye 2020 khu ne ma la 16 ye taok cha ne mne khin a si sin ne go American pi dong su Washington DC myo ro ga ni sa tin chou lin pe ni ba bi she. Line do meter 30 40 48 do ga ni phan yu na sin nai ma de. Chama mya ta sin aw ma she.ဒီကနေ့မနေ့ပိုင်းမှာနားဆင်ရမယ့်သတင်းတွေမှာတော့မြန်မာနိုင်ငံမှာဆေးရနာတိတ်မှုကိုစန့်ကျင်ဆန္ဒပြသူတွေအပေါ်မှာအာဏာပိုင်တွေကနေရောညပါအကြမ်းဖက်နှိမ်နင်းတာတွေကိုနိုင်ငံတဝန်းမှာဆက်ပြီးတော့ပြုလုပ်နေကြပါတယ
်။အစီအပြင်းရောက်နေတယ်လို့ပေါ့နော်။ဟိုနိုင်ငံတော်ကရုပ်ရှင်တွေထဲမှာကြည်ရရွာတဲ့ဟိုသဘုံတွေဝင်လာတဲ့ခစားမှုတွေပေါ့နော်။ကြီးလန့်စားစားခွန်ပါပေါ့နော်။ညာတိုင်းညာတိုင်းကအိတ်ကောင်းရမယ့်အေရ
။ရန်ကုန်မြို့ကန်တူပြောသွားတာပါ။ဒီသတင်းနဲ့အတူစကိုင်းတိုင်းရွှေဘိုခရိုင်တပရင်းမြို့နယ်မှာဆန္ဒပြပြည်သူတွေနဲ့ရဲတပ်ဖွဲ့ဝင်တွေကြားမှာပဋိပက္ခဖြစ်ခဲ့တဲ့အကြောင်းရန်ကုန်တိုင်းတွန်တေးမြို့နယ်မှာဆေးရနာတိမ်ဆန့်ကျင်ဆန္ဒပြပွဲတွေကိုစစ်တပ်ကပြင်းပြင်းထန်ထန်ဖြိုခွဲနှိမ်နင်းနေတဲ့အကြောင်းကိုဒေသခံတဦးနဲ့ဆက်သွယ်မေးမြန်းချက် CDM လှုပ်ရှားမှုမှာပါဝင်လာသူပါရီမြို့မြန်မာတန်ယုံကဝန်ထမ်းတဦးနဲ့ဆက်သွယ်မေးမြန်းချက်စတဲ့သတင်းတွေကိုနားဆင်ရပါမယ်။အစီအစဉ်နောက်ပိုင်းမှာကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံဆိုင်ရာဆောင်းပါးကောက်နှုတ်ချက်ဥအောင်ခင်ရဲ့မြန်မာအရေးတုံ့တက်ချက်ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်သတင်းလွှာအစီအစဉ်တွေကိုလည်းနားဆင်ရပါမယ်။အခုအရင်ဆုံးတော့ဒီကနေ့မနေ့ပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုအောင်မြတ်သူတို့ကပြောပြပေးပါရှင်
။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်ဆန္ဒပြသူတွေကိုနှိမ်နင်းတဲ့လုပ်ရက်တရားလူသားတွေအပေါ်ကျူးလွန်တဲ့ရာဇဝတ်မှုမျောင်းနေတာကြောင့်တာဝန်ရှိသူတွေကိုနိုင်ငံတကာဥပဒေနဲ့အရေးယူနိုင်အောင်စဉ်းစားကြဖို့ကုလသမဂ္ဂလူ့ခွင့်ရေးကျွမ်းကျင်သူတွေကနိုင်ငံတကာအသံဝိုင်းကိုတိုက်တွန်းလိုက်ပါတယ်။တင်းချက်ပြောင်းရွှေ့ခိုင်းတာဥပဒေမဲ့ဖန်ဆီးတာတပ်ဖြတ်တာတွေပါဝင်လူခွင့်ရေးချိုးဖောက်မှုသတင်းတွေအတွက်ဝန်ထမ်းကြောင့်လဲကုလသမဂ္ဂထူးခိုးစရယ်ရှေ့ရောက်ရေးစာသာပြင်းတွေကထုတ်ပြန်ခြင်းမှာဖော်ပြထားပါတယ်မြန်မာနိုင်ငံမှာဒီမိုကရေစီနှိကျရွေးကောက်တင်မြှောက်ထားတဲ့အစိုးရကိုဖေဖော်ဝါရီလ1ရက်နေ့မှာစစ်တပ်ကဖယ်ရှားပြီးငါနာသိန်းကြီးကဆက်လို့လူညိုရေးတပ်ဖွဲ့တွေလက်ချက်နဲ့တေဆုံးသူအနည်းဆုံး121ယောက်နဲ့ဖန်ဆီးထားသူ2400ယောက်ရှိနေပြီးဘယ်နေရာမှာထားတဲ့ဆိုတာကိုလည်းမသိရဘူးလို့ပြောပါတယ်ကုလသမဂ္ဂထူးခိုးစရယ်တွေလက်ခံရရှိထားတဲ့သတင်းတွေအရပြီးခဲ့တဲ့သတင်းပတ်ထဲမှာပဲမြေထားဝန်ထမ်း960လောက်နဲ့မိသားစုတွေနေထိုင်ရာရန်ကုန်တိုင်းမင်္ဂလာတောင်ညွတ်မြို့နယ်မှာစစ်တပ်နဲ့ရဲကနိုင်ပေါင်းများစွာပိတ်ဆို့ထားခဲ့ပြီးအာဏာသိမ်းမှုဆန့်ကျင်တဲ့ဆန္ဒပြပွဲတွေမှာပါဝင်ခဲ့တာကိုအပြစ်ပေးတဲ့အနေနဲ့တနက်နေ့ချိန်အတင်းကျပ်မောင်းထုတ်တာခံခဲ့ရတယ်လို့လည်းထုတ်ပြန်ခြင်းမှာဖော်ပြထားပါတယ်ချင်းပြည်နယ်ဟာကာဖလန်စကိုင်းတိုင်းဟုံးမလင်းမြို့နယ်ရှမ်းပြည်နယ်တောင်ကြီးမြို့အပါအဝင်တခြားဒေသတွေမှာလည်းအလားတူအတင်းအကျပ်ဖျက်ရှက်ခံရတဲ့သတင်းတွေရရှိထားကြောင်းလည်းပြောပါရယ်လူမျိုးရေးတပ်ဖွဲ့တွေကဖမ်းဆီးတာအချင်းယုံကွမြတ်တာတပ်ဖြတ်တာအပါအဝင်ဆန္ဒပြသူတွေပေါ်လူခွေချိုးဖောက်မှုတွေအတွက်စိတ်မကောင်းဖြစ်ရတဲ့အကြောင်းလည်းဥရိမဲ့တပြတ်မှုတွေနဲ့ဖန်ဆင်းမှုဆိုင်ရာကုလသမဂ္ဂလူခွင့်ရေးထူးခိုးစရာတွေအပါအဝင်ကုလသမဂ္ဂအရာရှိရှေ့ဦးရဲ့ပူးတွဲထုတ်ပြန်ခြင်းမှာဖော်ပြခဲ့တာပါမြန်မာနိုင်ငံကအရသာပြည်သူတွေပေါ်ကြေကြေပြင်းပြင်းနဲ့စိတ်ထိကျကျူးလွန်နေတဲ့ရာဇဝတ်မှုတွေအတွက်တာဝန်ရှိသူတွေကိုနိုင်ငံတကာဥပဒေနဲ့အညီအရေးယူဖို့လဲကုလသမဂ္ဂထူးခိုးစရာတွေကတိုက်တွန်းထားပါတယ်မြန်မာနိုင်ငံမှာဆေးရနာသိမ်းမှုစန့်ကျင်သူတွေပေါ်ထင်းထင်းသိမ်းသိမ်းဆောင်ရွက်ဖို့အာဆီယံကာဝေးဝန်ကြီးဆေးဝဲမှာစင်ကူကာဝေးဝန်ကြီးကပြောဆိုလိုက်ပါတယ်ဖေဖော်ဝါရီလ1ရက်နေ့ဆေးရနာသိမ်းပြီးတဲ့နောက်ပထမဆုံးအကြိမ်ဖြစ်မြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပါဝင်တက်ရောက်တဲ့ကြာသပတေးနေ့အွန်လိုင်းဆေးဝဲမှာစင်ကူကာဝေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးမဲလ်ဗင်အောင်ကမြန်မာနိုင်ငံအခြေအနေတွေပေါ်အလွန်အမင်းစိုးရိမ်ကြောင်းပြောဆိုလိုက်တာပါလည်းနဲ့မဲ့အရသားတွေပေါ်တည်ချေလောက်တဲ့အထိအင်အားမသုံးဖို့နဲ့အထက်နိုင်ဆုံးထိန်းထိန်းသိမ်းသိမ်းဆောင်ဖို့မြန်မာဆက်အနာဝင်တွေကိုတိုက်တွန်းလိုက်ကြောင်းလဲစင်ကူကဝေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။နိုင်ငံကသတိပေးနေတဲ့ကြားမှာပဲမြန်မာနိုင်ငံမှာဆက်အနာသိမ်းမှုကိုစန့်ကျင်သူတွေပေါ်အာဏာပိုင်တွေအကြမ်းဖက်နေနေမှုတွေရှိနေစေဖြစ်တဲ့အကြောင်းဒေသခံတွေကပြောပါတယ်။နေရောညပါဆန္ဒပြလို့ရှောင်မှုတွေဆက်လက်ပေါ်ပေါက်နေတဲ့ရန်ကုန်မြို့မှာဆိုရင်လည်းလူမျိုးတပ်ဖွဲ့တွေကပြစ်ခတ်မှုတွေနဲ့အကြမ်းဖက်နေနေမှုတွေကြောင့်စာသာပြင်းတွေမှာတည်ချေထိခဲ့သူတွေရှိတဲ့အကြောင်းမြို့ကန်တယောက်က VOA ကိုပြောပါတယ်
။အဓိကအဖြစ်ဒီနေ့ရန်ကုန်မှာချမ်းနေနေရတွေကအထူးသဖြင့်တောင်ကလာရှိရဲစမ်းကြောင်းရှိရဲမြောက်ဥကလာရှိရဲပြီးတော့နောက်တမိုင်းဘက်ရှိရဲဒီလိုင်းပါလည်းရှိရဲအဓိကအဖြစ်လူသေးတာတွေကဘယ်နေရာမှာရှိုံဖလိုင်းတာယာရှိရဲတောင်ကလာမှာရှိရဲတောင်ကလာမှာလည်းလူသေးသွားတယ်ဒီကြတာတော့အဲ့နေရာတွေမှာပြီးတယ်ဖလိုင်းတာယာမှာဗိုက်ရှင်မဲ့အလောင်းတွေရမ်းများနေတယ်အကျုံတို့တက်နေတာ
အာဏာပိုင်ရဲ့နှိမ်နှင်းမှုတွေကိုကာကွယ်ဖို့လူနေရပ်ကွက်တွေမှာမြို့ကန်တွေကအကာအရံတွေတားဆီးတွေချထားတာကိုလူညွေးတပ်ဖွဲ့တွေကရှင်းလင်းမှုကြိုးပမ်းတာတွေရှိတယ်လို့လည်းပြောပါတယ
်။သူတို့ဒီနေ့တနေ့ကလုံးတဲ့ဟာအကာအရံတွေလိုမျိုးလူတွေကိုတိုက်ရိုက်ပစ်တာမျိုးရှိမိမဲ့လေအဲ့ဒါတွေဥစားမပြပဲနဲ့အသားစီးဖယ်ရင်ဥစားပြရဲအသားစီးဖယ်ရမှာလေသူတို့ကိုယ်ပိုင်ဖယ်တာမဟုတ်ဘူးလူတွေကိုပေါ်တာဆွဲရဲဖြတ်လာတဲ့ကားတွေကိုတနက်နေ့ချိန်နဲ့လူတွေစင်းခိုင်းနေတယ်ဟိုရှိတဲ့တဲ့တွေထန်းခိုင်းနေပြီးချခိုင်းနေနောက်ဆုံးဘယ်မှမမှလူခေါ်မရဘူးဆိုရင်ဒီမှာရှိတဲ့အိမ်ကြီးကနေပြတနက်နေ့ထောက်ပြီးတော့ကြားလေးတွေကိုထွက်ခိုင်းနေ
ဖေဖော်ဝါရီလတရနေ့မှာစစ်တပ်ကအာဏာသိမ်းလိုက်တာကိုစန့်ကျင်တဲ့နိုင်ငံအဝန်ကန့်ကွက်လှရှားမှုတွေပေါ်အာဏာပိုင်ရဲ့အကြမ်းဖက်နေနေမှုတွေကြောင့်တိစုံတန်ရသူတွေတိုးလာနေတာကြောင့်ကုလသမဂ္ဂနဲ့အမေရိကန်ပါဝင်နိုင်ငံတကာအသိုင်းအဝိုင်းကစိုးရိမ်တကြီးသတိပေးနေချိန်မှာပဲအာဏာပိုင်နေနေနေမှုတွေဆက်လုပ်နေတာလည်းဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တာကိုစန့်ကျင်လှရှားမှုတွေပေါ်အာဏာပိုင်ရဲ့အကြမ်းဖက်ပြိုကွဲမှုတွေကြောင့်ထွက်ပြေးတင်းရှောင်သူတွေတိုးလာနေတဲ့အတွက်အိန္ဒိယထိုင်းနိုင်ငံကလည်းကြိုတင်ပြင်ဆင်နေပါတယ်။ဒီသခင်ထိုက်တံမှုတူကတော့အချိန်တွေကိုအနည်းငယ်စောင့်ကြည့်နေတယ်လို့ပြောပါတယ်
။အဲကောနီဒီနိုင်ပေမဲ့ဒါကကအချမီကွန်ဒီအဲเรื่องของผู้ชุมนุม
ဒီပခတိဖြစ်လာမယ်ဆိုရင်ဆန္ဒပြသူတွေထိုင်းနိုင်ငံကိုလက်ဆက်ဖြတ်ကျော်ဝင်လာနိုင်တဲ့အလားအလာတွေရှိနေပါတယ်။စစ်ဖြစ်ပြီးဆိုရင်တော့လူတွေအလုံးရင်းနဲ့လည်းရောက်လာနိုင်ပါတယ်လို့မြန်မာနိုင်ငံနဲ့နေဆက်ချင်းထိစပ်နေတဲ့ထိုင်းနိုင်ငံမဲဆောက်ခရိုင်အခြေစိုက်ထိုင်းအမှတ်လေးတရင်တရင်မူပရဆန်ဟန်ပရဆက်ကရိုက်တာသတင်းဌာနကိုပြောလိုက်တာပါ။တရရင်နာလည်းနဲ့ကဖွဲ့တစ်ခုဖြစ်တဲ့ကရင်မျိုးသားစီယုံ KNU တင်းချုံရဲ့နေမြမှာတင်းချုံလာသူတွေရာနဲ့ချီရှိနေတယ်လို့ထိုင်းနိုင်ငံနဲ့နေဆက်ရှမ်းပြည်နယ်ကတရရင်နာလည်းနဲ့ကတွေတင်းချုံရဲ့နေမြမှာခိုးလုံနေသူတွေရှိတယ်လို့လည်း KNU တာဝန်ရှိသူတို့ကပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်နိုင်ငံရေးမတည်မငြိမ်ခြေနေတွေပေါ်ပေါက်နေတယ်လို့ KNU ပါဝင်တရရင်နာလည်းနဲ့ကဖွဲ့တစ်ခုနဲ့မြန်မာလူမျိုးတပ်ဖွဲ့တွေကြားတိုက်ခိုက်မှုတွေရှိနေတာကြောင့်ထိုင်းအာဏာပိုင်ကနေဆက်ဒေသတွေမှာလူငယ်တို့မြင်ထားပြီးစောင့်ကြည့်နေတာပါမြန်မာနိုင်ငံဘက်ကတင်းရှောင်လာသူတွေရောက်လာခဲ့မယ်ဆိုရင်နေရာချထားပေးနေအောင်မဲဆောက်ခရိုင်ထဲမှာလူရည် 4,000-3,000 လောက်အတွက်ခိုးလုံစရာနေရာပြင်ဆင်ထားတဲ့အစီအစဉ်တစ်ခုကိုလည်းတွေ့မြင်ခဲ့ရကြောင်းရိုက်တာသတင်းကဖော်ပြထားပါတယ်ခင်ဗျာ
ဒီရေအမေရိကန်တန်မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 938ညလိုင်းဒိုမီတာ40 kHz 948ညလိုင်းဒိုမီတာ48 kHz 615ညနဲ့လိုင်းနက်မီတာ190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA အမေရိကန်တန်ကတောက်ကြနေမနက်ခင်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်ရုရှားကောင်းဆောင်ကိုသမ္မတဂျိုးဘိုက်ဒန်ကလူသက်သမားအဖြစ်ပြောဆိုလိုက်တဲ့အပေါ်ရုရှားသမ္မတဗလာဒီမာပူတင်ကသူလုတ်တာသူပြောနေရလို့ကြက်သပရီနေကတုတ်ပြန်လိုက်ပါတယ်။ ABC သတင်းဌာနကတင်ဆက်သူဂျော့စ်တဗနိုပေါလစ်နဲ့ဗုဒ္ဓဦးနေကတွေ့ဆုံမေးမြန်းခန်းတစ်ခုမှာသမ္မတဗိုက်ဒန်ကအခုလိုမှတ်ချက်ပေးခဲ့တာဖြစ်ပြီးစတဗနိုပေါလစ်ကပူတင်ဟာလူသက်သမားလားလို့မေးမြန်းရမှာသမ္မတဗိုက်ဒန်ကကျွန်တော်ထင်တယ်လို့တုတ်ပြန်ခဲ့တာဖြစ်ပါတယ်။မော်စကိုမှာသတင်းတော်တွေကိုပြောဆိုရမှာတော့ပူတင်ကသူ့ရဲ့တုတ်ပြန်မှုဟာကလေးစကနိုင်လူတို့လို့ပြောတာမဟုတ်ပဲစဉ်းစားတွေးခေါ်ပြီးပြောတာဖြစ်တယ်လို့ဆိုပါတယ်ဆက်လက်ပြီးတော့ပူတင်ကလူတွေကတခြားလူတွေကိုအကဲဖြတ်တဲ့အခါမှာကိုကုတ်ကိုကာပြီးပြောတတ်ကြတယ်လို့လည်းပြောပါတယ်ပူတင်ကအခုလိုတုတ်ပြန်ပြောဆိုမှုမတိုင်ခင်လေးမှာရုရှားပြောရေးဆိုခွင့်ရှိသူဒမီထရီပက်စကော့ဖ်ကလည်းဘိုက်ဒန်ရဲ့မှတ်ချက်နဲ့ပတ်သက်ပြီးဒါအလွန်ဆိုးအလွန်ပြီးအမေရိကန်သမ္မတကကျွန်တော်တို့တိုင်းပြည်နယ်ဆက်ဆံရေးကိုပြင်ဆင်လို့စိတ်မရှိဘူးလို့သတင်းတောက်တွေကိုပြောဆိုခဲ့တာမျိုးတွေရှိခဲ့ပါတယ်အမေရိကန်နိုင်ငံရေးဝန်ကြီးအန်တိုနီဘလင်ကန်ဟာတရုတ်နိုင်ငံရေးဝန်ကြီးဝန်ယီနဲ့ကြက်သပရီနေကဂလာစကာပီနဲ့အန်ကာရေ့ချ်မှာတွေ့ဆုံခဲ့ပြီးဒါဟာပြီးခဲ့တဲ့ဂျွန်လကလေးကတရုတ်အမေရိကန်အရာရှိတွေကြားပထမအကြိမ်နှစ်ဖက်တွေ့ဆုံမှုဖြစ်ပါတယ
် We are committed to the denuclearization of North Korea reducing the broader threat the DPR
ကျွန်တော်တို့ဟာမြောက်ကိုရီးယားနျူကလ িয়ার ဖျက်သိမ်းရေးအမေရိကန်ပြည်ထောင်စုနဲ့မဟာမိတ်တွေအပေါ်မြောက်ကိုရီးယားနယ်မြေချင်းချောက်မှုလျှော့ချရေးစနစ်တကျဖိနှိပ်အုပ်ချုပ်မှုတွေကြေကြေပြန့်ပြန့်ဆက်တိုက်ဖြစ်နေတဲ့မြောက်ကိုရီးယားအပါအဝင်ကိုရီးယားတွေအားလုံးရဲ့ဘဝတွေတူးတက်ရေးကိုဂတိကိုပြုခဲ့ကြပါတယ်လို့ဝန်ကြီးဘလင်ကန်ကပြောဆိုခဲ့ပါတယ်ဒီအစည်းအဝေးမတိုင်ခင်ဘလင်ကန်ကတောင်ကိုရီးယားမှာရောက်ရှိနေစဉ်အတွင်းမြောက်ကိုရီးယားနျူကလ িয়ার စီစဉ်အဆုံးသတ်ရေးနဲ့ပတ်သက်ပြီးတရုတ်နဲ့အကြိုးတူအမြင်မျိုးရှိတယ်လို့လည်းပြောဆိုခဲ့ပါတယ်မြောက်ကိုရီးယားရဲ့နျူကလ িয়ার ဖျက်သိမ်းရေးကိုယုံကြည်လာစေဖို့တရုတ်နိုင်ငံကအဓိကအခန်းကပါဝင်နေတယ်လို့လည်းဘလင်ကန်ကပြောဆိုသွားပါတယ်တရုတ်နိုင်ငံဟာမြောက်ကိုရီးယားရဲ့စီးပွားရေးကုန်သွယ်ရေးကဏ္ဍတွေရဲ့မိဖက်ဖြစ်ပြီးတော့အားလုံးတရုတ်နိုင်ငံကတဆင့်သွားရမှုကြီးမားတဲ့လွှမ်းမိုးမှုရှိပါတယ်လို့လည်းဆိုပါတယ်က ူးစက်မှုတွေရောကြလာတာကြောင့်လာပေါင်းများစွာရှိကြခဲ့တဲ့ COVID-19 အရေးပေါ်အခြေအနေကိုတနင်္လာနေ့မှာရုတ်သိမ်းလိုက်ကြောင်းဂျပန်ဝန်ကြီးချုပ်ယိုရှီဟိုက်ဆူကာကကြေညာပွဲနေ့ကကြေညာလိုက်ပါတယ်။သတင်းစာရှင်းလင်းပွဲတစ်ခုမှာဆူကာကသတင်းတောက်တွေကိုပြောကြားလာမှာတော့တိုကျိုနဲ့အနီးဝန်းကျင်ဒေသ၃ခုမှာဇန်နဝါရီလကတည်းကကူးစက်သူအရေအတွက်80ခန်းလုံးကျော်ကျဆင်းလာတယ်လို့ဆိုပါတယ်။တချိန်ကတိုကျိုမှာလူနာသစ်တစ်နေ့ကို2500လောက်ရှိပေမဲ့ဒီကြေတပရီးလေးမှာတော့3000ကျော်လောက်ပဲရှိတော့တယ်လို့ဆိုပါတယ်။ဆန်နမူနာဖြစ်လူနာသစ်900ဝန်းကျင်ရှိလျင်ရေးပေါ်အခြေအနေကိုရုတ်သိမ်းပြီးမှဖြစ်ပြီးတိုကျိုမြို့ဟာရပ်ပောင်း40ဇက်တိုက်အဲ့ဒီအောက်မှာပဲကူးစက်မှုရှိခဲ့တယ်လို့ဆိုပါတယ်။ဒီငိမ့်နဲ့ဆက်ဆံရေးမျိုးကိုထောက်ခံတယ်လို့ပါကစ္စတန်စစ်တပ်အကြီးအကဲကအကြီးကပြန်ဘက်အိန္ဒိယကိုပြောဆိုလိုက်ပါတယ်။နျူကလ িয়ার လက်နက်တွေကိုပိုင်ဆိုင်ကြတဲ့တောင်အာရှအိန္ဒိချင်းတွေအကြားမပြည့်ပြတ်သေးတဲ့အငင်းပွားမှုတွေကဒေတာကိုဆင်းရဲခြင်းနဲ့မဖွင့်ပြုံးမှုနှုန်တွေကိုဆွဲခေါ်သွားနေတယ်လို့လည်းသူကပြောကြားခဲ့ပါတယ်။ဗိုလ်ချုပ်ကြီးခမာဂျဗက်ဘက်ဂျွာကကက်ရှမီးယားဒေတာအငင်းပွားမှုဟာတောင်အာရှရဲ့ဖွင့်ပြုံးမှုအနည်းဆုံးနဲ့နှစ်ဖက်တင်းမာမှုတွေရဲ့အဓိကကျတဲ့အစိတ်ပိုင်းဖြစ်ခဲ့ရတယ်လို့အစ္စလာမဘတ်ကကျွမ်းကျင်သူတွေရဲ့ညီလာခံတစ်ခုမှပြောဆိုခဲ့ပါတယ်။ဒါ့ပေမဲ့လည်းအတိတ်ကိုမြှုပ်နှံပြီးရှေ့ဆက်ဖို့ကိုပဲကျွန်တော်တို့ခံယူရတယ်လို့လည်းသူကဆိုပါတယ်။အိန္ဒိယဘက်ကတော့ငြင်းငြင်းရေးပေါ်အခုလိုပြောဆိုမှုနဲ့ပတ်သက်လို့ရုပ်တရက်မှတ်ချက်ပေးတာမျိုးမရှိသေးပါဘူ
း။တောက်ကြနေမနိုင်ပိုင်းတွင်နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုအောင်မြတ်သူတို့ပြောပြခဲ့တာပါရှင်။အခုတော့သတင်းလွှာတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုဆက်တိုက်တင်ဆက်ပေးပါမယ်။အခုရင်ဆုံးတော့မြန်မာနိုင်ငံတဝန်းဆန္ဒပြပွဲတွေကိုအင်အားသုံးဖိနှိပ်နေတဲ့အပေါ်မှာမြို့ကန်တွေစိုးရိမ်တုန်လှုပ်နေကြတဲ့အကြောင်းနဲ့စကြစ်ပါရယ်။မြန်မာနိုင်ငံမှာဆက်အနာတိုင်းနာကိုဆန့်ကျင်တဲ့သူတွေအပေါ်မှာအာဏာပိုင်တွေကနေရောညပါအကြမ်းဖက်နှိမ်နင်းတာတွေကိုရန်ကုန်မြို့အပါအဝင်နေရာအနှံ့မှာဆက်ပြီးတော့လုပ်နေပါတယ်။အပြေအဆုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ကိုဝင်းမင်းကပြောပြပေးပါရှင်
။ဟုတ်ကဲ့ရန်ကုန်မှာမနေညကအခြေအနေကိုအမည်မဖော်လိုတဲ့မြို့ကန်တူက
အခုရှင်းလိုက်တော့တောင်းတုံးတည်းရဲ့အတန်နဲ့ကြားလိုက်ရပါတယ်။အဲ့တန်ပြေးခါပြန်ပြီးတော့တိတ်သွားတော့ပေါ့။အခုခါတိုင်းညရရကြားသလိုညတပိတ်တန်ပြီးတော့မကြအောင်တားရီချင်းနဲ့မှာသူရဲ့လယ်မြေရှင်းလင်းပွဲတွေစကားရလာပြီးတော့ live ဆွဲတာတွေအိမ်ကနေခေါ်ခေါ်ပြီးတော့အခါလေးပြစ်တာခတ်တာနဲ့တန်ရရရှိရပါတော့ရန်ကုန်ရဲ့ဘယ်နေရာမှာဆိုတော့တနက်ကဆိုတော့တိတ်တာမစိမ့်တော့ကြားနေရပဲဖြူးဖြူးဖြော်ဖြော်ပေါ့အစ်မပြင်းရောက်နေတယ်လို့ပေါ့နော်ဟိုငယ်တော့ကရုပ်ရှင်တွေထဲမှာကြည်ရရွာထဲကိုတပုံတွေဝင်လာတဲ့ခံစားမှုမျိုးပေါ့နော်ကြီးလန့်စားစားခွန်ပါပေါ့နော်ညာတိုင်းညာတိုင်းကအိတ်ကလုံးရဲ့မအေးရ
ဒါအပြင်ရန်ကုန်မြို့နေ social influencer ဖြစ်တဲ့ internet blogger မဝမင်းတန်းကလည်
းအင်းသားတွေမှာတော့လူတွေကတော့ကြားထားတာတွေတော့ဒီနေ့ညတော့ထဲနေတာတော့မြင်ရတယ်ပေါ့မဟုတ်သူတို့တွေကရှိတဲ့နေရာဆိုလို့ရှိရင်ဒီရက်ကွက်ကိုမြင်နိုင်မယ်။ဘာများလို့ပြောတယ်ဒီကြောက်ကုန်းမှာဆိုလို့ရှိရင်သူတို့တွေတာမုန်ဒီရဲ့ဒီဒီပေါ့ပြင်မယ်လုပ်မယ်ဆိုပြီးတော့ပြောတော့ဒီလိုမျိုးအချိန်မှာဒီလိုတနိုင်တဲ့မျိုးတွေကြားနိုင်မယ်ကျွန်တော်တို့တွေဒီလိုမျိုးမထင်ထားဘူး။မနည်းရဆိုလို့ရှိရင်ကြောက်ကလာမှာဝင်သွားတယ်ပြစ်သွားတယ်တကယ်ကိုကျွန်တော်နဲ့အရန်ကိုခင်တဲ့အငယ်ချင်းအိမ်မှာမှန်တယ်ပေါ့မှန်နေကွဲတယ်အဲကျွန်တော်ရဲ့ assistant နေဆိုလဲ client မျိုးမှနေတယ်သူတို့အိမ်ကိုလည်းဝင်ပြီးဖြတ်စည်းသွားတယ်တကယ်လို့နောက်ထပ်ဘသူတွေညာအသက်ကြီးဆုံးရှုံးသွားပြီလဲဆိုတော့ဒီပုံပန်မှုကမြန်မာပြည်တရားအနေနဲ့လူသားတရားအနေနဲ့ညာဘက်ညာဘက်ကျွန်တော်အိမ်ပြော
ဒီရန်ကုန်ကဆိုးလာနေတဲ့ညာဘက်အခြေအနေကိုမော်ဒယ်တရုတ်ဆောင်နွယ်ဒါလီထွန်းကလည
်းအများကြီးမိုးချုပ်တဲ့အချိန်မှာဟုတ်တယ်နဲ့ခုနှစ်နာရီကျော်ပြီးကျန်တော့ရှိသေးတယ်။ plan ကြတာနေလေကိုရိုင်းကတော့ဒါကြုံနေပေါ့နော်။ဒါဒီကဆင်ကန်းကျောင်းရောက်တော့တော်တော်များများခံတဲ့တီတော်တော်များများတော့ဖြိုးလာတာတွေ့တယ်။ဟိုရန်နေတော့မင်းရှင်းနေတယ်ပေါ့နော်။တောင်ခေါ်ကမကွာလို့ဆိုလို့ရှိရင်တအားရင်ဖြစ်နေတာကိုအတိအမှနေရတယ်ကပြေဆုံးမှတန်းတင်တဲ့ခါကျတွေ့ရတယ
်။အခုရန်ကုန်မှာဖြစ်နေတာနဲ့ရှင်ပြီးမန္တလေးဘက်ကမနေ့ညဘက်အချိန်လေးကိုတကြွလှူရှားသူကိုတမ်းမြတ်ဆိုက
မန္တလေးကဒီညာတပိတ်တွေကတော့ဒီရန်ကုန်လောက်တော့ပြင်းပြင်းထန်ထန်ဖြူခွဲခံရတာမျိုးတော့တော့နည်းတယ်ပေါ့နော်ဒီနေ့ကနှစ်နေရာလောက်တော့ဖြူခွဲခံလေးရတယ်ပေါ့ဒါပေမဲ့လည်းဆက်ပြီးတော့ရှိနေပါသေးတယ်ဒီနောက်ထပ်အာယုံတပိတ်တွေကပြင်းပြင်းထန်ထန်ဆက်ပြီးတော့ငြင်းငြင်းဆော့ဆန္ဒပြဖို့ရှိပါသေးတယ
်ဒါအပြင်နေချင်းနာကညအချိန်လေးကိုလည်းအမီမဖော်လို့သူမြို့ကန်သူက
ဒီမှာတော့ညင်တက်တဲ့သဘောမျိုးတော့ဖြစ်နေတယ်ဒါမဲ့ဒီသူတွေအနေနဲ့တော့တံပုံးကြီးတာတွေတော့ရှိပါတယ်ပုံစံမျိုးမျိုးတော့ ဝိုင်းမုံမာကြီးကျတော့ကြာနိုင်တဲ့ဆာမျိုးတော့ရှိပါတယ်အဲရန်ကုန်ပြည်သူကြီးအနေနဲ့လည်းဒါဆိုရင်ဒီအချိန်ကြီးကြာနေရတော့ကျွန်တော်လည်းစိတ်မကောင်းဘူး
ဒီနေရာမှာမော်လမြရဲ့ညအချိန်တွေကိုလည်းတက်ကြွလှရှားသူကိုတန်လွင်အေးက
ရဲတပ်ဖွဲ့နဲ့စစ်သားတွေကောင်းနေတယ်သူတို့ကမျိုးပတ်လှဲတယ်ရဲကွက်တုံးလေးခုတော့ဝင်ရောက်ရှာပြတာရှိနေတယ်ပေါ့နော်ဒီဝဲစုရဲကွက်မှာရှိတဲ့အခါရန်တွေဟိုဖျက်ဆီးသွားတာရှိတယ်အဲ့တော့အဲ့မှာမေးမြန်းပြီးတော့လူတချို့လည်းခေါ်ဆောင်သွားတယ်အာပုံမှန်က public ကတော့9နှစ်နိုင်7နိုင်ကြာမှတော့ညပိုင်းဆန္ဒပြတော့7နိုင်ထွေးတံမုံတီးတာရှိတယ်အချိန်ဟုံပြတ်သွားနေတော့မှာဘိုးဆိုးဝိုင်းအကြံဖက်ခံရတာမရှိသေးပေမဲ့ရန်ကုန်ရဲ့အခြေအနေတွေအကုန်လုံးလည်းကျွန်တော်တို့ဒီဘက်မှာစိုးရိမ်မှုတွေရှိနေတယ်ပေါ့နော်ကျွန်တော်တို့အတူတကွာရက်တီးပေးနေတယ်ဆိုတဲ့အားလေးတော့ဒီနေ့စကားပါချင်ပါပဲ
စကိုင်းတိုင်းကလေးမျိုးကညအချိန်လေးကိုတော့လှူရှားမှုမှာပါဝင်နေတဲ့ကိုနေမင်းက
အခုဒီညတော့တန်ကုန်တည်တယ်ဖျောင်းနိုင်ထွန်းဆန္ဒပြတော့မရှိဘူးဗျအရင်ညတွေကတော့ကတ္တနဲ့ရဲကရဲအချိုးရခုတွေမှာဝင်ပြီးတော့တလက်တွေဝင်ပြစ်တာတွေမရှိဘူးဗျဒီမနေ့ကကလေးမှာဆန္ဒပြတဲ့တပည့်စကြောင်းဖြူခွင်းတဲ့ကိစ္စနဲ့ပတ်သက်ပြီးတော့တော်တော်လေးမျိုးတွေမှာအဆူတူဖြစ်သွားတယ်ခင်ဗျသူတို့ကအင်းအားဖြစ်တဲ့အနေနဲ့ဒီကံကောဘကဆက်တက်ပြီးလမ်းခေါ်လာမှာဒီနေရာဇော်ရီကလမ်းမှာတားတယ်ထိတ်တိုက်တူးရဲ့ဗျ
တကယ်တော့ရန်ကုန်မှာအခုလိုပြင်းပြင်းထန်ထန်ဖိနှိပ်လာမှုကြောင့်နိုင်ငံတော်ဝန်မှာစိုးရိမ်မှုတွေကြီးမားလာနေပါတယ်ခင်ဗ
ျကိုဝင်းမင်းပါရှင်အခုဆက်ပြီးတော့သခိုင်းတိုင်းတပရင်မြို့နယ်မှာဆန္ဒပြပြည်သူတွေနဲ့ရဲတပ်ဖွဲ့ဝင်တွေချာမှာပဋိပက္ခဖြစ်ခဲ့တဲ့အကြောင်းကိုဆက်ပြီးနားဆင်အောင်ပါတပရင်မြို့နယ်မှာဆန္ဒပြပြည်သူတွေနဲ့ရဲတပ်ဖွဲ့ဝင်တွေအကြားမှာပဋိပက္ခဖြစ်ခဲ့တာကြောင့်ရဲနှုတ်ဦးသေဆုံးသွားတဲ့အတွက်ကျူးလွန်သူတွေလို့တန်တရားရှိတဲ့ကြေးရွာတွေကိုစစ်တပ်အင်အားနဲ့လာရောက်ဝိုင်းထားပြီးတော့အထူးသဖြင့်တီတော်ကြေးရွာကိုစစ်တပ်ကဝင်ရောက်ပစ်ခတ်လူရဲ့ချင်းချောက်မှုတွေလုပ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ကိုညံဝင်းအောင်စူးစီးတင်ပြပေးထားပါတယ်ရှင်
။သခိုင်းတိုင်းရွှေဘုခရိုင်တပရင်မြို့ပေါ်မှာအနီးဝန်းကျင်ကြေးရွာအုပ်စုခုနှစ်စုကစစ်အာဏာသိမ်းစန့်ကျင်ဆန္ဒပြသူတွေကျန်တာပရိနေကဆန္ဒပြပြီးကြေးရွာကိုအပြန်ဖုတ်ထန်းတော့ရွာအနီးမှာပြိပကဖြစ်ပေါ်ရာကရဲတပ်ဖွဲ့ဝင်တို့ဦးတည်ဆုံးပြီးရဲစခန်းတာဝန်ခံအရာရှိကတော့ဒဏ်ရာပြင်းထန်တဲ့အတွက်စေကူတမှုခံယူနေရကြောင်းစစ်ကောင်စီကထိန်းချုပ်ထားတဲ့ MRTV သတင်းမှာအခုလိုကြေညာခဲ့ပါတယ
်။ကျွန်တော်တပ်ဖွဲ့ဝင်တို့ဦးမှာဒဏ်ရာပြင်းတဲ့ဆိုရာရှိကနေရာမှာတည်ဆုံးခဲ့ပြီးစခန်းတာဝန်ခံအရာရှိမှာဓာတ်ဒဏ်ရာ9ချက်ပြင်းတဲ့ဆိုရာရှိခဲ့ပြီးလက်ရှိကတပ်မတော်စေယုံတို့ပို့ဆောင်ကူတာပေးလျက်ရှိနေပါတယ်။
တကယ်တော့မြို့ပေါ်ကနေဆန္ဒပြပြီးပြန်လာသူတွေကိုတင်ဆောင်လာတဲ့ကားနဲ့ရဲကားတို့ချိန်မရကအချင်းများပြီးဆန္ဒပြလူစုကရဲတပ်ဖွဲ့ဝင်တွေကိုဓာတ်နဲ့ဝင်ခုတ်တဲ့ဖြစ်ရပ်ပေါ်ပေါက်ခဲ့တာလို့အမည်မဖော်လူတဲ့မျက်မြင်တူက VOA ကိုပြောပါတယ
်။ကျွန်တော်တို့ဒီပင်းမှာဆန္ဒပြပြီးပြန်လာကြရတယ်။အဲဒီရဲကားနောက်ကလိုက်လာရတဲ့။နောက်ကလိုက်လာပြီးတော့သူကရဲကားကြော်ကိုခုံးမနေတည်ရင်ကျွန်တော်ကလည်းရှောင်ပြီးရင်အမလန်းကျွန်တော်ကလည်းလည်းလေးညိသွားတယ်ပေါ့။အဲ့မှာကျွန်တော်ဆန္ဒပြလို့လည်းပါပေါ်ကြပါဘောအလုံးအော်ရတဲ့ချိန်မှဒီရဲကြောက်တာတနေ့တနေ့ထုတ်ပြီးပြစ်လိုက်တယ်ဘောနော်ပြစ်တဲ့ချိန်မှအဲ့မှာကားပေါ်မှာပဲပြည်ပြည်ရဲတော့ဆေးပြီးတော့အဲ့ကျဲကိုဓာတ်ထဲကိုခွန်းတာပေါ့အဲ့မှာနှစ်ယောက်ကတော့ကြာသွားတယ်ကြာတယ်ယောက်ကတော့လက်သွားတယ်ပေါ့အဲ့မှာကျွန်တော်ကပြန်လာတယ်ဘောနော်အဲ့တော့ကျွန်တော်ပြန်လာပြီးရင်းမြစ်၃နာရီကျော်လေးနေတယ်ဘောကျွန်တော်ဒီစက်က6ခုပေါ့နော်ကျောင်းကမအချောကတည်းနဲ့စစ်သားကတော့ချောက်ထလာပါလာတော့နော်အဲ့မှာကြီးရတယ်ဝင်လာပြီးတော့အချင်းသားနဲ့တော့ဈေးဆိုင်လေးနဲ့ဖြတ်ရှိသွားတယ်ကားလည်းဖြတ်ရှိသွားတယ်အင်းလည်းတရက်တက်တယ်အဲ့ဒီဝေဘိုးလည်းထောင်ပေါ်လည်းပြီးတော့ဟိုတတိရှိတဲ့အဲ့လိုဆိုတော့စင်ခေါ်စပိုင်းလည်းဆူတယ်လူတော့တိမတော့ဘူးနော်ပြီးရင်အဲ့ရွာထဲမှာရှိတဲ့ဆိုင်ကြီးလည်းထပ်သွားတယ်ပြီးတော့ရွာထဲကဒီတားရီဌာနကြီးကြီးပါရှိရချူထားတယ်ပေါ့နော်ပြီးတော့ရွာထဲမှာရှိတဲ့လူ၆ဦးနဲ့ဖမ်းသွားရင်ဟောအင်းရဲ့ဝင်မျိုးဆက်ကိုဖမ်းလာမှာတွေ့ရတယ်လူငယ်လေးရတဲ့လူကြီးနှစ်ယောက်နဲ့ပေါ့နော်ဆက်ကိုဖမ်းသွားတယ
်အခုလိုတေတော်ကြေးရွာကန်တချို့အဖမ်းဆီးခံလိုက်ရတာကိုပြန်လည်လှုပ်ပေးဖို့အတွက်တပင်းမျိုးပေါ်ကပြည်သူတွေရောအခြားနီးဝန်းကျင်ကြေးရွာကပြည်သူတွေပါစစ်ကားတွေနောက်ခြေရာခံလိုက်ခဲ့ပေမဲ့အဆက်ပြတ်သွားခဲ့တယ်လို့တပင်းမျိုးကန်တူက VOA ကိုပြောပါတယ်
တက်ကမဲတာအဲတဲတော့ကိုဝင်တယ်ဝင်ပြီးတော့တဲတော့ရွာတဲ့ကိုတနက်ဖောက်တယ်အဲ့ဒီမှာတဲတော့ဆိုတာဗဟုထားပါတော့နော်မူကန်ဘက်ကလည်းပိတ်ထားတယ်ကျွန်တော်ဒီညောင်လာဘက်ကလည်းပိတ်ထားတယ်ပေါ့ဗျာကိုဘက်ဒီဘက်ကျွန်တော်တို့လူတွေကပိတ်တယ်တပင်းနေဂိုင်းနေနေကြီးနေပေါ့ဗျာပိတ်ထားတယ်အဲ့ဒီမှာသူတို့ကတပင်းဘက်ကနေရဲကားစစ်ကားအချုပ်ကားသွားတယ်အဲ့ဒီကနေလာပြီးတော့တဲတော့ကိုဝင်ပြီးတော့တနက်တွေဖောက်တယ်ရွာတဲ့ကလူ9ယောက်ဆွဲသွားတယ်ဟိုညောင်လာနဲ့မူကန်နဲ့ကတဲတော့ကိုရောက်နေတဲ့စစ်သားတွေကိုကျွန်တော်တို့ကကိုဘက်ဒီဘက်ပိတ်လိုက်တော့သူတို့ကား3စီးနဲ့ရဲကား3စီးနဲ့က မပြန်ပြန်လို့မရဘူးပေါ့ပြန်လို့မရတဲ့အချိန်မှာတက်ကူခေါ်လိုက်တဲ့စစ်ကားက9စီနောက်ထပ်ရောက်လာတယ်ရောက်လာတော့အဲဒီကျွန်တော်တို့ဇလာကန်9ဥပါသွားတယ်ကျွန်တော်တို့ကဘေးကနေစောင့်ပြီးတော့ရတဲ့အင်းနဲ့လက်ရင်ဝင်လူမယ်ဆိုတဲ့အချိုးမျိုးနဲ့ရန်ထားကြတာပေါ့ဗျာသူတို့ခေါ်သွားတော့ကျွန်တော်တို့ကလိုက်ပြီးလူလို့မရတော့ဘူးပေါ့ဗျာအခုတော့ကျွန်တော်တို့ပြန်လာပြီပေါ့
လက်ရှိမှာတော့အခင်းဖြစ်ပေါ်ခဲ့တဲ့မူးစုံလန်းကျေးရွာတွေဖြစ်တဲ့ဖုတ်ထန်းတော်တေတော်တရက်ကန်ညောင်လှကျေးရွာပပတ်လေးကိုစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေတဆွဲထားကြောင်းဒေသခံတွေကပြောပါတယ်ခင်ဗျာ
ကိုညံဝင်းရောက်ပါရှင်အခုဆက်ပြီးတော့တွန်တေးဘက်ကအခြေအနေတွေကိုတင်ပြပေးပါဦးမယ်ရန်ကုန်တိုင်းတွန်တေးမြို့နယ်မှာဆေးရနာတင်ဆန်းကျင်ဆန္ဒပြပွဲတွေကိုလွန်ခဲ့တဲ့ရက်ပိုင်းကစပြီးတော့စစ်တပ်ကပြင်းပြင်းထန်ထန်ဖြိုခွဲနှိမ်နင်းလာမှာတေဆုံးသူ၄ဦးရှိခဲ့ပြီးတော့ကျေးရွာနေအိမ်တွေထဲလဲဝင်ရောက်ပြီးတော့ဖျက်ဆီးလူရဲနေတယ်လို့ဒေသခံတွေက VOE ကိုပြောပါတယ်ကြာသာပရိနေကဇီးပီကုန်းရွာနေအိမ်တွေကိုစစ်တပ်ဝင်ရောက်ပြီးတော့ငွေသားနဲ့ပစ္စည်းတွေလူရဲယူဆောင်သွားတဲ့အခြေအနေနဲ့ပတ်သက်လို့မျက်မြင်သက်သေတူဖြစ်တဲ့ကိုချမ်းမြေအောင်ကိုမိုင်းအင်ဂျင်နိုင်ငံဆက်သွယ်မေးမြန်းထားပါတယ်ရှင
်နေဟိုနေညနေ3နာရီလောက်မှာစစ်ကား3စီးရဲရဲကား3စီးရဲပေါ့လေရဲကား3စီးရဲကဇီးပီကုန်းကျေးရွာရောက်လာတယ်ခင်ဗျရောက်လာပြီးတဲ့အခါကျတော့ကျွန်တော်ဇီးပီကုန်းကျေးရွာအနောက်ပိုင်းကနေစောင့်ကြည့်အဲ့မှာဇီးပီကုန်းကျေးရွာမှာရှိတဲ့ဟိုနိုင်ငံရေးကျင်းသားဟောင်းကောင်စိုးဝေအိမ်ကိုအရင်ဆုံးဝင်တယ်ခင်ဗျဝင်တဲ့အခါကျတော့သူကအိမ်ရှိတကားတွေပါကြတကားတွေပိတ်ထားတဲ့အခါကျတော့အိမ်နောက်ဖွင့်ရနေပြီးတော့ကျွန်တော်တို့ဟိုချမ်းစီယူတွေဖြတ်ပြီးတော့ဝင်တယ်ပြီးတော့အိမ်ကြီးအမေအိမ်ကိုလည်းတကားတွေဖြတ်ပြီးဝင်တယ်ပေါ့နော်ဝင်ပြီးတဲ့အခါကျတော့အထက်ရောက်တော့တန်းဦးတန်းခွက်တွေအကုန်လုံးနောက်တော့အိမ်ကြီးထဲတဲ့ပုံနေရာစပီးဒီယိုတွေအကုန်လုံးရိုက်ခွဲတယ်ရိုက်ခွဲပြီးတော့အဲ့ဒီအိမ်အထက်မှာရှိတဲ့ဟိုပတ်စံ15သိန်းရောနောက်တော့ကျွန်တော်စာချုပ်စာတမ်းတွေရောအခြားစာရစာတမ်းတွေအကုန်လုံးလည်းယူရတယ်နောက်တော့ကျွန်တော်ရေခဲတင်တာမှာနေရာမှာရှိတဲ့တံမိုးရှိတဲ့စားတောက်တွေအကုန်လုံးလည်းယူရတယ်ခင်ဗျယူရပြီးတော့အဲ့မှာနေရွာလမ်းမတစ်ချောက်ကိုဟိုကြီးအစ်စ်နဲ့73ညက်ပြစ်ခတ်ရတယ်ပြစ်ခတ်ပြီးတဲ့အခါကျတော့ရွာလေပိုင်းလို့ရွာရှိပိုင်းမှာရှိတဲ့အိမ်လေးလုံးလောက်ကိုလည်းဆောက်ဝင်ရတယ်ခင်ဗျအဲ့ဒီအိမ်ကြီးမှာရှိတဲ့ကျွန်တော်တို့ဘလူးတူပေါ့တို့ဟိုခဏထမိန်တို့ဝါအစားပေါ့လေတံမိုးရှိတဲ့ပစ္စည်းတွေတော်တော်များများကိုလည်းယူရတယ်ခင်ဗျနောက်တော့ဟိုဟိုရုပ်ရင်းကျန်းတော့လေအော်ဟစ်ဆဲဆိုတယ်ခင်ဗျလမ်းမှာတစ်ချောက်လေပြီးတော့၄နာရီခွဲလောက်မှပြန်ထွက်သွားတယ်ခင်ဗ
ျသူတို့အခုတကယ်ပြင်းမှတ်ထားပြီးတော့ဝင်ရောက်အကျန်းဖတ်စီးနေတဲ့အိမ်ကြီးကဟိုတကယ်တမ်းဒီဘိတ်တို့ဆန္ဒပြပွဲတွေကိုအားပေးထောက်ပံ့နေတဲ့ဒီဆန္ဒပြပွဲတွေဥဆောင်နေတဲ့အိမ်တွေကိုပဲသူတို့ကအဓိကထားပြီးတော့ဝင်ရောက်စီးနေတာလားရှင
်ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်တို့သူတို့ကဟိုအဓိကဟိုကောင်းဆောင်နေဆိုတာထက်ကျွန်တော်တို့ဒီဒီအများနဲ့အတူပါဝင်ဆန္ဒပြနေတဲ့သူတွေခင်ဗျအဲ့ထက်ရမှသူတို့ကဒီလိုလူတွေဒီလိုလူတွေတိနိုင်အောင်လို့သတင်းပေးနေတဲ့ကျွန်တော်ကြည့်ရတဲ့မှာတလန်နေရှိတဲ့အဲ့ဒါတွေကဘသူတွေလဲဆိုတော့ဟိုချမ်းခံရေးကိုထောက်ခံတဲ့လူနည်းစုအုပ်စုတချို့ရှိတယ်ခင်ဗျအဲ့လူတွေကဟိုသတင်းပေးတယ်ဘသူတွေကတော့သွားနေတယ်ဟိုဒီကြည့်ရမှာစုစုပေါင်းလူကြီးဘလောက်ကဆန္ဒတက်ပြနေတယ်အဲ့ဒါတွေကတော့ဥထောင်နေတယ်ဆိုတော့အဲ့လိုသူတရင်နေပေးပြီးတော့ဗောနော်ဒီ area ကိုအကျန့်ဖတ်လုံရိုက်ပြီးကိုဖြစ်မြောက်လောက်အောင်တွန်းအားပေးတာမျိုးရှိတယ်ခင်ဗျာအဓိကကျွန်တော်တို့ကြေးရွာတလန်ကတော့ဟိုလူနေစုဖြစ်တဲ့ကြက်ခိုင်ပါတီနဲ့ဒီစစ်အုပ်စုအကျန့်ဖတ်စစ်အုပ်စုကိုထောက်ခံနေတဲ့လူနေစုဖြစ်တဲ့ခင်ဗျာ
အဲ့လိုမျိုးတရင်ပေးဗောနော်အော်ဘယ်အိမ်တွေကဘယ်လိုဘယ်မှာရှိတယ်ဆိုတာမျိုးအဲ့လိုတရင်ပေးလို့ဆွဆွပြောထားတဲ့ကိစ္စကအတိအကျဘာကြောင့်ပြောနိုင်တာလဲရှင်
ကျွန်တော်တို့ဘာကြောင့်အတိအကျပြောနိုင်တယ်လဲဆိုလို့ရှိလို့ရှိရင်ကျွန်တော်တို့ကဒီမိုစီကိုလိုလားတယ်ဒီလက်ရှိမြန်မာနိုင်ငံရဲ့အခြေအနေပေါ့လေဒီမိုစီရေကောက်ပွဲကြီးတော်တော်များများရဲ့အခြေအနေကိုအပြန်သုံးသပ်ကြည့်လို့ရတယ်ကျွန်တော်ဒီမိုစီကိုလိုလားလို့မဲတွေပေးကြတယ်အဲ့လိုအခြေအနေမျိုးမှာမှအာဏာသိမ်းလိုက်တယ်ဆိုတဲ့အခြေအနေကနေစပြီးတော့ဟိုပျော်ရွှင်နေတဲ့အုပ်စုတွေရှိတယ်နောက်တစ်ခုကကျွန်တော်တို့ပြည်သူအများဆန္ဒထောက်ပြနေတဲ့ခါကျမှမလိုတမာနဲ့အနေနဲ့ဆဲဆိုနေတာရှိတယ်နောက်တစ်ခုကကျွန်တော်တို့တူတေးမျိုးကိုဒီအကြမ်းဖက်ဆေးအုပ်စုကနေပြီးတော့အင်အားအလုံးရင်းနဲ့ဝင်ရောက်ကျွန်တော်တို့အကြမ်းဖက်ပြီးတော့လူသေး၄ဦးတေဆုံးပြီးနောက်ပိုင်းမှာသူတို့ရဲ့လှုပ်ရှားမှုတွေကကျွန်တော်တို့ဒီဆန္ဒပြညင်းညောဆန္ဒပြနေတဲ့လူအုပ်စုတွေရဲ့လှုပ်ရှားမှုတွေအခြေအနေတွေအချက်လက်တွေကိုလိုက်လံပြီးကြောက်ယူတာမျိုးချောင်းချောင်းကြည့်ရှုတာမျိုးတွားပြီးမျိုးပေါ်တက်ပြီးတော့ဒီစစ်ကောင်စစ်အုပ်စုကိုတွားတည်င်းပေးနေတယ်ဆိုတဲ့ဟာမျိုးတွေမတင်ကားစရာအခြေအနေတွေကိုတော်တော်များများကျွန်တော်တို့တွေ့နေရတယ်တချို့ဒီနေ့မှလည်းသူတို့ဒီကားပေါ်မှာအဲဒီစစ်အုပ်စုကလာတဲ့ကားပေါ်မှာလိုက်ပြီးတော့ကျွန်တော်တို့ဟိုအင်းဒီလက်မျိုးထိုးပြရတယ်ဆိုတဲ့ဟာမျိုးအထိကျွန်တော်သိထားရတယ်ပေါ့နော်အဲ့ဒါကြီးကြောင့်ကျွန်တော်ပြောနိုင်တာပါခင်ဗျာ
မိုင်းအင်ဂျင်နိုင်ဆက်သွယ်မေးမြန်းထားတာပါရှင် VOE ကနေအခုထုတ်လွှင့်ပေးနေတဲ့ရေဒီယိုစီစဉ်တွေကို VOE ရဲ့ Facebook စာမျက်နှာ VOE Burmese News နဲ့ VOE ရဲ့ website စာမျက်နှာ burmese.voanews.com တို့မှာကျမတို့အခုထုတ်လွှင့်ပေးနေတဲ့ဒီပိုင်းနဲ့မှာပဲဖန်ယူနာဆင်နိုင်ပါတယ်အခုဆက်ပြီးတော့ CDM လှုပ်ရှားမှုမှာပါဝင်လာတဲ့ပါရီမျိုးမြန်မာတန်ယုံကဝန်ထမ်းတွေဦးနဲ့ဆက်သွယ်မေးမြန်းထားတာကိုတင်ပြပေးခြင်းပါတယ်ရှင်။မြန်မာနိုင်ငံမှာဆေးရနာသိမ်းခဲ့တာရက်ပေါင်း40ကျော်ရှိလာနေပြီမဲ့နိုင်ငံအနှံ့ဆန္ဒပြပွဲတွေကပုံစံမျိုးစုံနဲ့ဆက်ပြီးရရှိနေစေဖြစ်ပါတယ်။ ဒီတဲ့ဝန်ထမ်းတွေရဲ့အကြမ်းမဖက်အာဏာဖီဆန်ရေး Civil Disobedience Movement CDM လှုပ်ရှားမှုမှာပြည်ရင်းကဝန်ထမ်းတွေပူးပေါင်းပါဝင်နေတယ်လို့ပြည်ပမြန်မာတန်ရုံဝန်ထမ်းတွေလည်းဆက်ပြီးတော့ပူးပေါင်းပါဝင်နေကြပါတယ်။မနေ့တုန်းကတော့မြန်မာတန်ရုံပါရီမြို့မှာဒုတိယအတွင်းဝန်ရာထူးနဲ့တာဝန်ထမ်းဆောင်နေတဲ့ဒေါ်ဝီဖြိုးချစ်နဲ့ဒေါ်ဖီ Grace မီတို့နှစ်ဦးက CDM လှုပ်ရှားမှုမှာပူးပေါင်းပါဝင်ကြောင်းသူတို့ရဲ့ကိုယ်ပိုင် Facebook စာမျက်နှာတွေမှာရေးသားခဲ့ကြပါတယ်။အခုလို CDM လှုပ်ရှားမှုမှာပါဝင်လာတဲ့ဒေါ်ဝွေဖြိုးချစ်ကို VOE ကဆက်သွယ်မေးမြန်းလာမှာတော့သူကဒီလှုပ်ရှားမှုမှာပါဝင်လာရတဲ့အကြောင်းကိုအခုလိုပြောပါတယ
်မြန်မာနိုင်ငံမှာတရားမျှတမှုနဲ့ဒီမိုကရေစီရရှိရေးကိုဦးတည်ပြီးစီးလုံးညီညွတ်စွာဆောင်ရွက်နေကြတဲ့အများပြည်သူအားလုံးအတွက်ခွန်အားတရဖြစ်မယ်လို့ယုံကြည်တဲ့အတွက်ကြောင့်မလို့ကျွန်မအနေနဲ့ CDM မှာပါဝင်ဖို့ဆုံးဖြတ်ခဲ့ခြင်းဖြစ်ပါတယ်ရှင် CDM လှုပ်ရှားမှုကိုရုံးမတက်ဖဲပြုလုပ်သွားမှာဖြစ်ပါတယ်ရှင်
သူနဲ့အတူ CDM လှုပ်ရှားမှုမှာပူးပေါင်းလာတဲ့ Dorothy Grace Mee ကလည်းသူ့အနေနဲ့ဒီမိုကရေစီရေးတိုက်ပွဲဝင်နေတဲ့မြန်မာပြည်သူပြည်သားအားလုံးနဲ့အတူတသားတည်းရှိကြောင်းဖော်ထုတ်ခြင်းနဲ့အတွေ့အခုလိုဆုံးဖြတ်ရတာဖြစ်တယ်လို့ပြောပါတယ
်။ဆိုတာပြည်သူတွေကိုကောက်ွယ်ပေးရမယ်တောင်းရှိပါတယ်။အပြစ်မဲ့ပြည်သူတွေကိုနေစင်နဲ့များအကြမ်းဖက်နေနေတပ်ဖြတ်နေတဲ့ယခုလိုလုပ်ရက်တွေကိုစန့်ကျင်တဲ့အနေနဲ့ CDM လှုပ်ရှားမှုမှာပါဝင်ရခြင်းဖြစ်ပါတယ်။မြန်မာနိုင်ငံမှာတရားမျှတမှုနဲ့ဒီမိုကရေစီအတွက်တပ်ဖွဲ့ဝင်တွေမြန်မာပြည်သူပြည်သားများအားလုံးနဲ့အတူထပ်တူထပ်မြရှိကြအောင်ဖော်ထုတ်ခြင်းနဲ့တောင်းအားတရားအနေနဲ့ကဲတို့စီရင်လို့ရခြင်းဖြစ်ပါတယ
်။အခုလက်ရှိပြည်ပမြန်မာနိုင်ငံတန်ရုံတွေရဲ့အမေရိကန်နိုင်ငံဝါရှင်တန်မြို့တော်နယူးယောက်လော့စ်အန်ဂျလိစ်အပြင်ဂျပန်အစ္စရေးဂျာမနီနိုင်ငံတွေမှာရှိတဲ့မြန်မာတန်ရုံတွေကဝန်ထမ်းတချို့နဲ့ဂျနီဗာမြို့မြန်မာနိုင်ငံကုလသမဂ္ဂအမြဲတမ်းကိုယ်စားလှယ်အဖွဲ့ရုံးကဝန်ထမ်းတချို့လည်းဒီလှုပ်ရှားမှုမှာပါဝင်လာကြပါတယ်မြန်မာပြည်သူတွေဒီမိုကရေစီနည်းလမ်းနဲ့ရွေးကောက်တင်မြှောက်တဲ့အယက်သားအစိုးရအပေါ်အာဓမ္မအာဏာသိမ်းယူခဲ့ပြီးငြင်းငြင်းစွာဆန္ဒပြပြည်သူတွေကိုအကြမ်းဖက်နှိမ်နင်းနေတာတွေအတွေ့ဆိုရင်ဝန်းနေမိတယ်လို့ CDM လှုပ်ရှားမှုမှာပါဝင်လာတဲ့ပြည်ပရောက်တန်ဝန်ထမ်းတွေကသူတို့ကိုယ်ပိုင် Facebook စာမျက်နှာတွေမှာရေးသားခဲ့ကြတယ်လို့လွတ်လပ်ပြီးတော့တရားမျှတတဲ့2020နိုဝင်ဘာရွေးကောက်ပွဲရလဒ်တွေကိုလေးစားဖို့နဲ့နိုင်ငံတော်အာဏာကိုပြည်သူတွေစီကိုပြန်အပ်နှံဖို့လဲတောင်းဆိုထားကြပါတယ်။အခုလိုအကြမ်းမဖက်အာဏာဖီဆန်ရေး CDM လှုပ်ရှားမှုမှာပါဝင်လာရတာကနိုင်ငံသားတယောက်ရဲ့ဆန္ဒကိုငြင်းငြင်းချမ်းချမ်းဖော်ထုတ်ပြတာတာဖြစ်ပြီးယာရုကနှုတ်ထွက်တာမဟုတ်ဘူးလို့လဲသူတို့ရဲ့ Facebook စာမျက်နှာတွေမှာရေးသားဖော်ပြထားပါတယ်ရှင
်။ UN မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို smartphone တွေမှာ download ယူနိုင်ပါပြီ Android phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ app ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
ဒီ UI မြန်မာပိုင်းစီစဉ်တွေကိုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့ကမ္ဘာသတင်းမီဒီယာတွေထဲမြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုမူရင်းအပေါ်မပြည့်ကိုအောင်မြတ်သူကကောက်နှုတ်တင်ပြထားတာကိုနားဆင်နိုင်ပါပြီရှင်
။မြန်မာရဲ့သွေးစွန်းတဲ့ရက်တွေကအမေရိကန်ရဲ့ NDRI တုတ်ပြန်မှုကိုတောင်းဆိုဆိုပြီး Washington Post Online သတင်းရဲ့ Editor ပုတ်ပွဲကဖော်ပြထားတဲ့အတွေ့အမြင်ဆောင်မကိုတင်ပြပေးခြင်းပါတယ်။ရန်ကုန်မြို့မှာပြီးခဲ့တဲ့တနင်္လာနေ့ကတော့အာနာသိန်းစန့်ကျင်ဆန္ဒပြပွဲဖြိုခွဲမှုမှာအပြစ်သက်ခံခဲ့ရတဲ့မင်းခန့်ဆိုရဲ့ဆွေမျိုးတူကတော့ငိုကြွေးလျက်ရှိပါတယ်။ဒီပတ်စနေတနင်္လာနေ့ဟာမြန်မာပြည်ရဲ့အသေးပြောက်များလုံးတဲ့နေ့တွေလို့ဆိုပါတယ်။ပြီးခဲ့တဲ့လဆေးအုပ်စုကအာနာသိန်းယူပြီးကြတဲ့ကရက်သားတွေရဲ့အုံနဲ့ကျင်းတဲ့ဆန္ဒပြမှုတွေကိုရင်ဆိုင်ရမှာအကြမ်းဖက်ဖြိုခွဲမှုတွေမြင့်တက်လာတာပါ။လုံခြုံရေးတပ်ဖွဲ့တွေကလူစုခွဲဖို့ကြိုးပမ်းစဉ်တောက်ကြတဲ့တနင်္လာနေ့ကြာလူ50ဦးအပြစ်သက်ခံခဲ့ရတာပါ။တမ်းပြည့်ရဲ့အကြီးဆုံးရန်ကုန်မြို့ရဲ့မြို့နယ်6ခုမှာဆေးအုပ်ချုပ်ရေးကျင်းပထားပြီးအဲ့ဒီတဲမှာတရုတ်ပိုင်ဆေးရုံတွေကိုမီးရှို့ခံခဲ့ရတာကြောင့်လူနာတာစင်နီးပါးလောက်အပြစ်သက်ခံခဲ့ရတဲ့စင်ကြေပုံးဆက်မှုစုံတစ်ခုလည်းပါဝင်ပါတယ်။နိုင်ငံတော်ဝန်မှာဆန္ဒပြပွဲတွေဆက်လက်ဖြစ်ပွားနေပြီးဖြစ်ဥဖြစ်စဉ်မဟုတ်တဲ့လူလူရဲ့စိတ်ပိုင်းဖြတ်ထားမှုနဲ့ဇွဲသက်တရီအဖြစ်အမေရိကန်နဲ့တခြားဒီမိုကရေစီနိုင်ငံတွေစီကပုံမှန်အင်တိုက်အတိုက်တုတ်ပြန်မှုကိုရရှိဖို့လှုံ့ဆော်လျက်ရှိပါတယ်။အနည်းဆုံးလူ126ဦးကိုလုံခြုံရေးတပ်ဖွဲ့တွေကတပ်ဖြတ်ခဲ့တယ်လို့နိုင်ငံရေးကျင်းသားများကူညီဆောက်ရှောက်ရေးအသင်းကဆိုပါတယ်။ညပိုင်းမှာအိမ်တွေကိုဝင်စီးပြီးမကြာခဏနှိပ်စက်တပ်ပြတ်ခံကြရတယ်လို့ဆိုပါတယ်။နိုင်ငံရေးတကြလုံးရှာသူတွေအပါအဝင်လူ2000ထက်မနည်းအဖမ်းခံထားရတယ်လို့ဆောင်းမမှာဖော်ပြထားပါတယ်။ဒေါ်ဆန်းစုကြည်ရဲ့အယက်သားအစိုးရကိုဖြုတ်ချခဲ့တဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ဆေးအုပ်စုဟာ အခုလိုတမ်းမီမှာရုတ်တရက်ပေါက်ကွဲထွက်လာတဲ့အချက်တဲကိုလည်းရိုဟင်ဂျာမွတ်စလင်နဲ့တိုင်းသားလူနည်းစုအုပ်စုတွေကိုရရဆက်ဆက်ဖြိုခွင်းတဲ့နီးနာအတိုင်းပဲအသုံးပြုဖို့ကြိုးစားနေတယ်လို့ဆိုပါတယ်1988နဲ့2009ဆန္ဒပြမှုတွေကိုဂျမ်ဖက်ဖြိုခွဲသလိုမျိုးအခုချိန်ထိစက္ကန့်ချင်းသုံးနေပေမဲ့ပြီးခဲ့တဲ့ဆယ်စုနှစ်တည်းကမြန်မာပြည်ကပြောင်းလဲခဲ့ပြီးကမ္ဘာကြီးလက်ပုံမှုပွင့်လင်းလာသလိုနောက်မျိုးဆက်သစ်တွေဟာလည်းအာဏာရှင်ပြန်လာတာမျိုးကိုလက်ခံလို့စိတ်မရှိဘူးလို့ဆိုပါတယ်ကုကံမှုတွေကိုလူငယ်တွေကဥဆောင်ကြပြီးအထူးသဖြင့်အမျိုးသမီးတွေပါဝင်လာကြပါတယ်။သူတို့ဟာကျောင်းတွေဆေးဦးတွေဗန်တွေနဲ့အစိုးရအလုပ်တွေကိုလည်းစွန့်ခွာလာကြတယ်လို့ဆောင်းပါးမှာဖော်ပြထားပါတယ်။ရလက်အဖြစ်နဲ့အခုလိုဖိအားတွေကြောင့်ပေါက်ကွဲလာတဲ့စီးပွားရေးဟာအလွန်မင်းစိုးရင်ဝယ်ရာရှိနေတာကြောင့်ကမ္ဘာစားနပ်ရေးကအဖွဲ့ကြီး WFP ရဲ့မြန်မာနိုင်ငံဆိုင်ရာညွှန်ကြားရေးမှူးကစင်ရသားအမြောက်များမကြမီမှာပဲငန်းမောလာနိုင်ဝယ်ရာရှိတယ်လို့သတိပေးထားပါတယ်။လူတွေရဲ့ပြတ်သားတဲ့တွန်းလှန်မှုကိုလွန်မြောက်ဖို့ကတော့စစ်ဘုတ်ကြုတ်တွေကြိုတင်တွက်ဆရတာပို့ပြီးတော့ခက်ခဲမယ်လို့ဆိုပါတယ်လူတို့ဟာတိုက်ပွဲရဲ့အဆန်လန်းကိုရင်ဆိုင်နေရဆဲဖြစ်တာမို့အမေရိကန်နဲ့မဟာမိတ်တွေဟာတိုးပြီးတော့ထောက်ပံ့တင်တယ်လို့ထောက်ပြထားပါတယ်တမရဘိုင်ဒန်ကအာဏာသိမ်းမှုကိုအပြင်းထန်ရှုတ်ချပြီးနိုင်ငံသားရေးဝန်ကြီးဌာနကလည်းဘုတ်ကြုတ်မှုကြီးမင်းအောင်လှိုင်ရဲ့မိသားစုဝင်တွေကိုထပ်ပြီးတော့ပိတ်ဆို့တာတွေနဲ့တခြားဒါဇင်ဝန်းလောက်ရှိတဲ့လုပ်ငန်းတွေကိုထိန်းချုပ်တာတွေရှိနေတယ်လို့ဆိုပါတယ်ဒါရီယာအရေးကြီးပေမဲ့လည်းကြောက်စိန်ဒဏ်ငွေနဲ့တစ်လုပ်ငန်းတွေကပြင်ပဝင်ငွေရှာနေတဲ့စစ်တပ်လိုအဖွဲ့အစည်းရဲ့အာဏာကိုတော့မထိပါနိုင်ပါဘူးလို့យေတာတာပါတယ်။အမေရိကန်အနေနဲ့တဘာဝအရင်းမြစ်သွင်းကုန်တွေကိုပိတ်ပင်သင့်ပြီး Chevron နဲ့ Total လို့စွမ်းအင်ကုမ္ပဏီတွေကိုလည်းမြန်မာနိုင်ငံပိုင်ကုမ္ပဏီတွေကိုငွေပေးသွင်းတာတွေကိုရပ်တန့်အောင်ဖိအားပေးသင့်တယ်လို့ထောက်ပြထားပါတယ်။အမေရိကန်ရဲ့လက်ရှိတည်ဆဲဥပဒေတွေကိုမောင်ကိုတင်သွင်းခြင်းနဲ့ငွေကြေးခေါ်ဝါချခြင်းပုံမှာပြက်ပြက်တသားကျင့်သုံးခြင်းအပြင်စီးပွားရေးပိတ်ဆို့စရာတော့မလိုပဲမြန်မာစစ်တပ်ရဲ့ငွေကြေးစည်းဝေးမှုတွေကိုပိတ်ပစ်နိုင်တယ်လို့လည်းဆောင်းပါးမှာထောက်ပြထားပါတယ်။မြန်မာလူထုဟာကြမ်းတမ်းနဲ့မင်းဆိုးမင်းညစ်တွေပဲစီကိုတိုင်းပြည်ကိုပြန်မရောက်ဖို့အသေးအံလုံးပန်းနေရပြီးအရက်သားအုပ်ချုပ်ရေးကိုပြန်လည်ရရှိစေဖို့တန်တမန်ရေးဥဆောင်နေတဲ့အမေရိကန်အနေနဲ့အစွမ်းကုန်ကူညီရမှာဖြစ်ပြီးဥရောပနဲ့အာရှမဟာမိတ်တွေကိုလည်းထိုနည်းတူလုပ်ဖို့ဖိအားပေးရမယ်လို့យေတာဖော်ပြထားပါဗျ။အပြည့်စုံတော့ www.washingtonpost.com မှာဖတ်ရှုနိုင်ကြပါတယ်ခင်ဗျာ
။ကိုအောင်မြတ်သူပါရှင်။ဒီတစ်ပတ်ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်အစီအစဉ်မှာတော့ဆေယနာတင်လိုက်တဲ့ဘိုးချုပ်မှုကြီးမင်းအောင်နိုင်တဲ့မိသားစုဟာမြမပြည်မှာအချမ်းသာဆုံးမိသားစုဖြစ်လာနိုင်တဲ့အကြောင်းဥအောင်ခင်ကသုံးသက်ထားပါတယ်ကိုညံဝင်းအောင်ကူညီတင်ဆက်ပေးထားပါတယ်ရှင
်ဆေယနာတင်မှုကန့်ကွက်နေတဲ့ဆန္ဒပြပွဲကိုအကြမ်းဖက်နှိမ်နင်းနေတဲ့စစ်ကောင်စီခေါင်းဆောင်တချို့မင်းအောင်လှိုင်ရဲ့တားနဲ့သမီးပိုင်စီးပွားရေးလုပ်ငန်း6ခုကိုတန်ခတ်ရေးယူကြောင်းမတ်လ10ရက်နေ့မှာအမေရိကန်အစိုးရကကြေညာပါတယ်တချို့ရဲ့သားအောင်ပြည့်စုံပိုင်တဲ့ရွှေတကုံစည်ဒီအနီးပြည်သူ့ဥယျာဉ်ကရန်ကုန်စားတောက်ဆိုင်နဲ့ပကြီးပြားခန်းကိုလူသိများပါတယ်ချောင်းသာပင်လယ်ခန်းကြီးမှာအကြီးဆုံးဖြစ်တဲ့ Azura Beach Resort နဲ့ Sky One ဆောက်လုပ်ရေးကိုလည်းအောင်ပြည့်စုံကပိုင်ပါတယ်ဒီလုပ်ငန်းတွေကိုလည်းပြည်သူလူထုကသပိတ်မှောက်နိုင်ပါတယ် AMH မဟာဆိုတဲ့ဆေးဝါးကုမ္ပဏီကြီးထောင်ပြီးနိုင်ငံခြားဆေးဝါးကုမ္ပဏီတွေအတွက်ခွင့်ပြုချက်ရရှိအောင်အောင်ပြည့်စုံကကြားပွဲစားလုပ်ပါတယ်မြန်မာနိုင်ငံအစားအသောက်နဲ့ဆေးဝါးကုကယ်ရေးဦးစီးဌာနနဲ့အကောက်ခွန်ဦးစီးဌာနရဲ့ခွင့်ပြုချက်တွေကို ANM မဟာကရောင်းစားနေတာပါဇနီးတဲ့မျိုးရတနာထိုက်နဲ့အတူငင်းချမ်းပြည်စုံကုမ္ပဏီကိုတည်ထောင်ထားပါတယ်။ဇနီးတဲ့ဟာမင်္ဂလာဆောင်မြို့နယ်ကအောင်မြင်သူအင်ချမ်းကြီးကုမ္ပဏီကိုပိုင်ဆိုင်သူဖြစ်ပါတယ
်။တချုပ်မင်းအောင်လှိုင်ရဲ့သမီးခင်သီရိသက်မွန်နဲ့ချွေးမဖြစ်သူမျိုးရတနာထိုက်တို့ဟာရုပ်ရှင်နဲ့အမှုပညာဖျော်ဖြေရေးခန္ဓာမှာကြက်သေးမောင်းတောင်းချီပြီးနှစ်စဉ်ရင်းနှီးမြှုပ်နှံနေပါတယ်။မြန်မာနိုင်ငံသတင်းစာဆရာအသင်းကကျင်းပတဲ့ရုပ်ရှင်နဲ့ရုပ်တံစုပေးပွဲကိုမျိုးရတနာထိုက်ပိုင်တဲ့Stella 7ကကြက်သိန်း 4,000 ဘူကူညီဘူးပါတယ်။တမီးပြည်သူထုတ်လုပ်တဲ့မုံဆွဲဇာကားကိုနေပြည်တော်ကရုပ်ရှင်ရုံမှာတက်ချုပ်ကြီးသွားရောက်ကြည့်ရှုကြောင်းသိရပါတယ်။ကုမ္ပဏီတက်တန်း2နှစ်တာအတွင်းရုပ်ရှင်ကား8ကားထုတ်လုပ်နိုင်ခဲ့ပါတယ်။တက်ချုပ်ရဲ့တမီးနဲ့ချွေးမဟာရုပ်ရှင်အမှုပညာနဲ့ဖျော်ဖြေရေးခန္ဓာကိုဩဇာညောင်းဖို့ရည်ရွယ်ပုံရပါတယ်။တရုတ်ဆောင်ဖြစ်တဲ့နေတိုးထူအောင်ရွှေထူးဝုတ်မုံရွှေကြီးနေကြီးဦးတို့နဲ့တီးတန့်စာချုပ်လုပ်ပြီးရုပ်ရှင်ဇာတ်ကားတွေထုတ်လုပ်နေတဲ့ခင်သီရိသက်မွန်ကို CDM လို့သူတွေသတိထားသင့်ပါတယ
် ETC စင်ကာပူဦးဆောင်ပြီးတရုတ်ကုမ္ပဏီတစုရင်းနှီးတဲ့ရန်ကင်းမြို့နယ်က Golden City ဟာလည်းတက်ချုံမင်းအောင်လှိုင်ရဲ့တမီးနဲ့ချွေးမရဲ့ဇာတ်ချက်ဖြစ်ပါတယ် Golden Sandy နဲ့ Lamborghini က City Mall မှာ King 3 တက်မွန်ပိုင်နဲ့ Everfit Gym လုပ်ငန်းရှိပါတယ်။မန္တလေးမှာလည်းရှိပါတယ်။အခုတန်လျင်မြို့နဲ့ Star City မှာဖွင့်မဲ့ Everfit Gym အတွက်ဝန်ထမ်းခေါ်ယူနေပါတယ်။အပြည့်ပြည့်ဆိုင်ရာကျန်းမာရေး Gym စံနှုန်းအတိုင်းတည်ဆောက်ထားတာမို့လူကြိုက်များပုံရပါတယ်။ Everfit Gym ရဲ့ Facebook မှာ follower 42,000 ကျော်ရှိတာတွေ့ရပါတယ်။လင်ငယ်ရီကြိုက်တဲ့ဖြော်ပြရင်းနဲ့ကျမရေးမှာတက်ချုပ်မိသားစုစီးပွားရှာနေတာကိုတပိတ်မှောက်ဖို့ခက်ခဲနိုင်ပါတယ်
။ဒါနဲ့မကသေးပါဘူး။ Golden City ဟာစစ်တပ်ကိုမြင်ငှားကပေးရပါတယ်။2019အထိဒေါ်လာ32တန်းပေးပြီးပါပြီ။မြင်ငှားကစုစုပေါင်းဒေါ်လာတန်း200လောက်စစ်တပ်ကရမှာဖြစ်ပါတယ်။ဒီငွေဟာအစိုးရဘတ်ဂျက်မှာမပါဝင်တဲ့အတွက်ဘယ်ရောက်သွားတယ်ဆိုတာကိုတက်ချုပ်ကြီးပဲသိနိုင်မှာဖြစ်ပါတယ်။ရန်ကုန်မြို့တော်မှာနိုင်ငံသားတသိန်းကျော်နေထိုင်ပြီးနှစ်စဉ်ငှားရမဲ့ကွန်ဒိုတိုက်ခန်းက6,000လောက်သာရှိတယ်လို့ခန့်မှန်းထားတာမို့ဒေါ်လာများများရနိုင်မဲ့ကွန်ဒိုဈေးကွက်ကိုတတ်ချုပ်ကြည့်အာရုံစိုက်နေပုံရပါတယ်။ဥပမာ Golden City မှာခင်မီကွန်ဒို220ခုရှိတဲ့နဲ့ Huawei တရုတ်ကုမ္ပဏီကို149ခုငှားတာကြောင့် ETC အစိုးရကစာမှာဖော်ပြပါတယ်။ ETC ကုမ္ပဏီဟာစင်ကာပူအစုရှယ်ယာဈေးကွက်မှာငွေရင်းရအောင်ကြိုးပမ်းတဲ့အပြင်ရန်ကုန်အခြေစိုက်ကမ္ဘောဇာယိုမအေယာဝတီစတဲ့ဘဏ်လုပ်ငန်းတွေမှာလည်းပူးတွဲလုပ်ကိုင်နေကြောင်းသိရှိရပါတယ်
။အချမ်းသာဆုံးပုဂ္ဂိုလ်စီရင်မှာ True Company အုပ်စုရဲ့ဥက္ကဋ္ဌဦးတေဇာကပထမလိုမှတ်တမ်းတင်ကြပါတယ်။ Forbes Asia စာဆောင်မျက်နှာပုံမှာအဖော်ပြခံရတဲ့ပထမဆုံးသောမြန်မာလုပ်ငန်းရှင်ပါ။အမေရိကန်ဒေါ်လာတန်း9,000လောက်ချမ်းသာတယ်လို့ဆိုပါတယ်။သူ့နေရာကိုတက်ချုပ်ကြည့်မင်းအောင်လိုက်မကြာမီရလိမ့်မယ်လို့ကမှန်းကြပါတယ်ဒုတိယအချမ်းသာဆုံးကကွဲလွန်သူဘိမ်းမောင်ကိုလောဆင်ဟန်ရဲ့တာဦးထွန်းမြင့်နိုင်ဖြစ်ပါတယ်ဒေါ်လာတန်း6,000လောက်ချမ်းသာတယ်လို့သိရပါတယ်ကွဲလွန်သူဦးအောင်တောင်းရဲ့သားတွေကတတိယအချမ်းသာဆုံးပါဦးနေအောင်နဲ့ဦးပြည်အောင်နှစ်ယောက်ပေါင်းဒေါ်လာတန်း9,000လောက်ချမ်းသာတယ်လို့ဆိုပါတယ်ဦးစောစောကလည်းတတိယအချမ်းသာဆုံးဖြစ်ပါတယ်ဦးသူရရွှေမန်းရဲ့တာဦးအောင်တက်မန်းကတော့ဒေါ်လာတန်း4,000နဲ့စရုပ်ထအဆင့်ကလိုက်နေပါတယ်။ဦးတေဇာဟာဦးတန်းရွှေကောင်းမှုကြောင့်အချမ်းသာဆုံးပုဂ္ဂိုလ်ဖြစ်လာတာပါ။စစ်အာဏာရှင်ဖြစ်လာတဲ့တက်ချုပ်မင်းအောင်လှိုင်နဲ့မိသားစုဟာဒေါ်လာတန်း9,000လောက်ချမ်းသာနေပြီလို့ခန့်မှန်းကြပါတယ်။အာဏာဆက်ရနေမယ်ဆိုရင်တော့မြန်မာပြည်မှာအချမ်းသာဆုံးမိသားစုဖြစ်လာမှာသိကြပါတယ်ခင်ဗျာ။
ကောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်လို့ပြီးမှတော့ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတနက်ဒဏ်ရာအရေးပေါ်ပြုစုခြင်းအကြောင်းကိုနားဆင်ရပါမယ်။ဆန္ဒပြပွဲထဲမှာကိုယ်တိုင်ပါဝင်ခဲ့စေကုသပေးနေတဲ့အမည်မဖော်လိုသူအရေးပေါ်ထိခိုက်ဒဏ်ရာအထူးကုဆရာဝန်ကြီးတဦးကိုကိုဝင်းမင်းကဆက်သွယ်မေးမြန်းထားပါတယ်ရှင်။
ဟုတ်ကဲ့ရေဘော်တကူဆရာဝန်ကြီးခင်ဗျာကျွန်တော်တို့ဒီဆန္ဒပြပွဲတွေအတွင်းမှာအကြမ်းဖက်တွေဖြစ်ခဲ့ပြိုခွင်းတာကြောင့်အသက်အန္တရာယ်ရှိနိုင်သူတွေကိုပြည်သူစောင့်ရှောက်တာအတွက်ပြီးခဲ့တဲ့တစ်ပတ်တုန်းကတော့ဆရာကြီးလူနာအရေးပေါ်ရွှေ့တာနဲ့သွေးတိတ်စီတာတချို့ကိုပဲပြောပြီးမှအခုတော့ဆရာကျန်တာဆက်ပြောမှာမို့ဘာကနေစရှင်းပြကြလဲဆရာကြီး
လူနာကောက်လာပြီးရောက်လာပြီဆိုရင်ပထမတစ်ပိုင်းပြောလို့အခုလုံလုံနဲ့ရောက်လာပြီဆိုရင်ကျွန်တော်စပြီးလုံအောင်မအဆင်နေပေါ့လူနာနံပါတ်3ရလာမရလာပေါ့ဒီတိုင်းခေါ်ကြည့်လိုက်ခေါ်ကြည့်လိုက်လို့မလုပ်ဘူးဆိုရင်တော့အဓိကနှိုးကြည့်မယ်ပေါ့နော်ဆေးရုံမှာနှိုးရင်တော့ပုံမှန်ဆိုရင်ရိုးရိုးပေါ့ဟိုလက်နဲ့လက်သီးဆုပ်ပြီးတော့နည်းနည်းဖိပြီးတော့နာအောင်လုပ်လိုက်တာပေါ့တောင်းတောင်း3မိတဲ့လူက response ပြန်လာတယ်3ခေါင်းရတယ်ဆိုဆက်တခြားကြီးဆက်လုပ်လို့ရပဲအရင်ဆုံးချက်ချင်းကျွန်တော် A B C D E ဆိုပြီးတော့၅ခုနဲ့သွား
ဟုတ်ကဲ့ဆရာအဲ့တော့ A ကိုစပြီးတော့ရှင်းပြပေးပါလား
A ကတော့ကျွန်တော် Airway ပေါ့အသက်ရှင်နေကြောင်ပွင့်လာမပွင့်လာဆိုတော့ကျွန်တော်စကြည့်တယ်ဒါလူနာစကားပြောနိုင်ပြီဆိုရင်ဒါအသက်ရှင်နေကြောင်ပွင့်နေရပဲတတိမိတဲ့လူနိုင်ကြအသက်ရှင်နေကြောင်မပွင့်တော့ပိတ်နေရများတယ်အဓိကပိတ်တာကတော့ပဇက်ထဲမှာတွေးလိုက်ပါရှိနေရတော့ combat တွေရှိနေရတော့တခြားချွဲတွေရှိနေရတော့ဆိုရင်အဲ့ဒါကိုအရင်ဖယ်ထုတ်တယ်လက်နဲ့နှိုက်ပြီးထုတ်တာဆိုအဲ့လိုမျိုးလုပ်လို့ရတယ်အသက်ရှင်နေကြောင်ပိတ်တဲ့လူနာအနည်းဆုံးဆိုရင်ကျွန်တော်ဟောက်နေတဲ့လူနာတူတယ်ဂရုဂရုဂရုဂရုဖြစ်နေတယ်အသက်ရှင်နေကြောင်မကောင်းတဲ့လူနာကိုတည်မယ်ဆိုရင်ကျွန်တော်တောင်းဆောင်းဆောင်းလေးလုပ်ပြီးတည်လာတာပိုဆင်တယ်လက်လက်ကြီးကြတော့ရှာကြီးကအနောက်ကိုပြန်လာတဲ့အတွက်ရှာအသက်ရှင်နေကြောင်ပိတ်သွားတယ်တောင်းလေးတည်လာရင်အသက်ရှင်နေကြောင်ပွင့်နေတယ်
ဟုတ်ကဲ့ဆရာနောက်က
အဲ့ က်ရှိလမ်းကြောင်းပွင့်ဝါနဲ့တပြိုင်တည်းမှာအတိက11ရိုးပါတခါရဲတွဲပြီးလှုပ်တယ်11ရိုးကကြောင်ဒီနာမကောင်းဘူးတက်တယ်ပဲထားမယ်ဟိုဆောင်ဒီဆောင်သိမလို့ဘူးထိခဲ့တန်ရာကုန်လို့11ရိုးထိတတ်တယ်အဲခေါင်းရဲ့တစ်ဖက်နှစ်ချက်ရဲ့နှစ်ဖက်ကမှာကုန်းနေရဲ့ဖြစ်ဖြစ်ပါအဲ့လိုမျိုးတစ်ခုနဲ့11အထင်းပုံစံဖြစ်သွားအောင်လုပ်လိုက်မယ်အဲ့ဒါဆိုရင်ကျွန်တော်ရွှေ့တဲ့ချိန်မှာလည်းတခုံးအရင်ကနေကန်ပြီးတော့ညရိုးပေါ်လက်မနှစ်ချောင်းတင်ကျန်တဲ့ကြိုးဘက်မှာလက်၄ချောင်းထားပြီးတော့ကောင်းကိုနရွက်နှစ်ခုကိုလက်ဖြန်နဲ့ညှက်ပြီးတော့အဲ့လိုတဲသွားပြီးဆိုရင်11ရိုးကလှုပ်ရှားအကြောင်းမရှိတော့ဘူးကားပေါ်ရောက်သွားပြီဆိုရင်လည်းအဲဒီကောင်းတစ်ဖက်တစ်ချက်မှာမျိုးတစ်ခုထိန်းနေ
ဟုတ်ကဲ့ဆရာနောက်ဘီပေါ့နော
်ဘီကတော့လူနာအသက်ရှူလာမရှူလားဆိုတာစသီးတာဒီတိုင်းကြည့်လို့ရတယ်အကုန်လုံးဖြစ်နိုင်ရင်ဂျင်ဘက်ကိုလှန်လိုက်ဂျင်ဘက်ကနှိမ့်လိုက်ညှင်းလိုက်နှိမ့်လိုက်ညှင်းလိုက်ဖြစ်နေရဆိုအသက်ရှူရပေါ့အသက်မရှူဘူးဆိုရင်တစ်ခါကျရင်အပေါ်အသက်ရှူနေကြောင့်ဖွင့်လိုက်လို့ပြန်ရှူသွားရလဲဖြစ်နိုင်တယ်မရှူတဲ့လူနာမှာသူရှူတဲ့ဟာ10မိနစ်မှာ10ချိန်အောက်ရယ်29ချိန်အထက်ဆိုရင်အရေးကြီးအရှင်နေလို့အနေအောင်ဖြစ်လူနာပေါ့နော်အဲလက်ရှူဘူးဆိုရင်ကျန်တာကတော့အောက်ဆီဂျင်ရမယ်ဆိုတော့အောက်ဆီဂျင်ပေးရမယ်အဲအသက်ရှူတာမှန်းရလားဂျင်ဘက်နှစ်ခုကညီရောညီရလားတစ်ခုချက်တဲ့ဘယ်ဘက်ဂျင်ဘက်ကမရှူဘူးညာဘက်ဂျင်ဘက်ကမရှူတာမျိုးရှိတယ်အဲ့လိုမျိုးတွေကကြီးတန်းထိရလူနာတွေမှာဖြစ်တယ်လေကျွန်တော်ဟိုနေ့ပြောသလိုပဲတွေးထောက်ကတော့အစုပ်ထဲမှာတွေးဝင်သွားရင်ဆိုရင်အဲ့ဒီဘက်အချမ်းအစုပ်ကမရှူနိုင်တော့ဘူးမရှူနိုင်တဲ့အချိန်မျိုးမှာဆိုရင်ကျွန်တော်ဟိုနေ့ပြောခဲ့တဲ့အဲ့ three way dressing နဲ့ပဲသုံးဘက်ကိုဖိတ်ပြီးတော့တစ်ဖက်ကိုဖွင့်ထားပြီးတော့ဆက်စင်းနဲ့ပဲထားပြီးတော့လုပ်ရမှာ
ဟုတ်ကဲ့ဆရာနောက်ဆုံးဒီ C ပေါ့နော
် C ကကျတော့ကျွန်တော် circulation ဆိုခန္ဓာကိုယ်မှာသွေးစီးဆင်းတဲ့ဟာအဆင်ပြေလားမပြေလားသွေးပေါင်ပြန်လာမှမလားအဲ့ဒီအချိန်မှာ C ရဲ့မှာတော့သွေးပေါင်ချိန်လို့မရဘူးနှလုံးကိုသွေးကုန်လုံးစမ်းလို့ရမယ်အဓိကလက်ကောက်ပေါ်မှာစမ်းလို့ရတယ်နောက်မှရင်လက်ဖင်းမှာစမ်းလို့ရတယ်လက်ဖင်းသေးမှာလည်းခုံရရှိရတယ်တကယ်လို့ခုံတဲ့ဟာ10မိနစ်မှာ190တဲ့အရန်ကျော်သွားပြီဆိုရင်တော့ဒါအနည်းအောင်ဆင့်လို့နာအဲ့ဒါတော့နည်းနည်းလေးအလေးချင်းရှိမှာပဲစမ်းတတ်လိမ့်မယ်ဆိုနောက်တစ်ခုအလွယ်ဆုံးဒီခုနကျွန်တော်တို့ရင်ဘက်ရင်ညို့အလေတဲလက်မနဲ့ဖိလိုက်ဒီစက္ကန့်လေး1000 1200 1300 1400 1500 5စက္ကန့်တိတိဖိလိုက်5စက္ကန့်တိဖိပြီးတော့လွတ်လိုက်5စက္ကန့်မို့30စက္ကန့်အတွင်းမှာချူနေနေရာနေပြီးတော့သွေးကြောင်ပြန်လိုက်သွေးပြန်လိုက်လာရဆိုရင်ဒီလူနာကောင်းတယ်ပေါ့နော်5စက္ကန့်အတွင်းမှာ5စက္ကန့်4စက္ကန့်5စက္ကန့်လောက်နေမှာတဖြည်းဖြည်းလေးမှပြန်လာရဆိုရင်တော့အဲ့ဒါလူနာ short အနေထားဖြစ်သွားပြီသူကအနေအောင်ဆင့်လူနာဖြစ်သွားပြီအဲ့ဒါပြီးသွားရင်တော့နောက်တစ်ခုကတော့ဒီကတော့ကျန်တဲ့ဟာတော့အပြန်လူလို့နေရမှာမို့ဆံဝန်လုံးမှာပဲရတော့မှာ
ဟုတ်ကဲ့ဆရာအဲ့တော့တစ်ဆက်ထဲမှာပဲဒီသွေးတိတ်ဖို့အတွက်ပေါ့ဆရာနော်
လူနာတယောက်ပယ်လာပြီဆိုရင်အရင်ဆုံးစီမှာတခါရေးကြည့်ရမှာပါဆိုတော့ပေးလာအောင်သွေးဖက်နေနေပယ်လာရှိတယ်ပေါ့နော်အဲ့တော့လေပင်မှာဖြစ်တယ်ဆိုရင်လေပင်ကိုအဲ့လိုဖြည့်ရင်ပရှာနဲ့ပတ်တီးကိုပတ်ထားမယ်အရင်လည်းအတင်းပဲလို့မရနှစ်ဖက်လုံးတင်းနေလို့မရနှစ်ဖက်လုံးတင်းသွားရင်လေပင်မှာကျတော့ဘယ်ဘက်ကညာဘက်ကသွေးလွှတ်ကျော်ရှိရသွေးလွှတ်ကျော်နှစ်ဖက်လုံးတင်းသွားပြီဆိုရင်ကောင်းတဲ့ဘက်ကပါဘုံနောက်ကိုသွေးမရောက်တော့အောက်ဆီဂျင်မရဘူးဆိုရင်သေသွားနိုင်တယ်တစ်ဖက်ကိုတစ်ဖက်ကိုပဲဖိပြီးတော့ pressure လက်နဲ့ပဲ pressure ပေးတာပဲပုံစံပြေးနေမှာအထပ်ပြီးတော့ခြေလက်တွေမှာအကြီးကသွေးထွက်တာပေါ့ကျွန်တော်တွေ့တဲ့ဒဏ်ရာတွေရဆိုရင်တော့တကယ်ကြည်စစ်ထိပြီဆိုရင်တချို့တော့ကျိုးပါကျိုးပါအဲ့တော့ရိုးကျိုးသွားတဲ့ဟာကိုအရင်ဆုံးသွေးထွက်နေပြီဆိုရင်အဲ့သွေးထွက်တဲ့နေရာကိုပတ်တီးနဲ့ပတ်ပါပုံကနေပြီးတော့အဲ့ဒီတော့ခြေကောင်မှဖြစ်တဲ့ဆိုရင်ခြေတော့အပေါ်နာနေပြီးတော့အဲ့ဒဏ်ရာအပေါ်ကနေပြီးတော့ကျွန်တော်ကျက်စီးလို့ရတယ်ကျစီမယ်ဆိုရင်စပိန်ကျွတ်တော့ပါတော့အဲ့လိုပုံစံမျိုးပါပေါ့နည်းနည်းတင်းဟာမျိုးအောက်ကပတ်တီးတာမျိုးအဝတ်တစ်ခုခံပြီးတော့မှအဲ့တရေချိုးတို့အဲ့လိုမျိုးဟာမျိုးနဲ့စပြီးတော့စီးစီခြင်းနဲ့စီးပြင်းတဲ့အတွက်စစီးတဲ့အချိန်ကိုသိဖို့လိုတယ်စစီးတဲ့အချိန်ကိုတစ်ခုနဲ့ရေးပေးလိုက်တာဖြစ်ဖြစ်စာရလေးနဲ့ချိတ်ပေးလိုက်တာဖြစ်ဖြစ်ဒါမှမဟုတ်စေးုံပို့မဲ့လူနာတို့တစ်ခါမှားလိုက်တာဖြစ်ဖြစ်အဲ့လိုမျိုးမှားလိုက်စေချင်ဘာလို့အဲ့ကျစီကချိန်ရမ်းကြာဝရင်လည်းအဲ့ကျစီကိုချုပ်လိုက်တဲ့အချိန်မှာအောက်ကမကောင်းတဲ့တက်တွေကအပေါ်တက်လာပြီးတော့သွေးတွေကိုဆော်ပြီးတော့ပေတတ်တာများတယ်အဲ့တော့အချိန်ကတော့၃နိုင်ကျော်ပိုင်းအဲ့လိုမျိုးဖြစ်တတ်တယ်အဲ့တော့လိုရရင်ကျွန်တော်တို့ကဂျက်စီကိုမရှုပ်ဘဲနဲ့အောက်ကခြေတော်ကိုတန်းဖြတ်လိုက်ရတာမျိုးတကယ်လို့ဂျက်စီကိုချိုးလိုက်မှတေးသွားရလို့လည်းရှိတယ်အဲ့ဒါကြောင့်ဂျက်စီပြီးရင်လည်းအောက်ကဟိုဟောပြန်ကြည့်ရမယ်ပိုစီကမှန်းရလားပေါ့အောက်ကသွေးရဆက်တိုက်ထွက်နေသေးလားတစ်ခါတည်းဂျက်စီကတချို့ကြောင့်ရော့ရော့လေးစီးရင်ကြောင့်ဘာဖြစ်သွေးကိုပုံချစ်ပြီးထွက်တော့လို့ဖြစ်သွားတယ်အရင်ရော့ပိုင်းလည်းသွေးပုံချစ်ပြီးထွက်သွားရင်အောက်ကသွေးရတိတ်မှမဟုတ်ပူတော့ပန်းထွက်လာတယ်ပြီးတော့အဲ့အယိုးကျိုးတဲ့ဟာကိုခြေတော်ကျိုးတဲ့ဖြစ်ဖြစ်လက်ကျိုးတဲ့ဖြစ်ဖြစ်အဲ့လိုမျိုးကျိုးရတော့တန်မြတ်ဖြစ်တယ်ဆိုရင်အောက်ကနေဝချမ်းပြားဖြစ်ဖြစ်အမားတစ်ခုနဲ့ကျွန်တော်မွေးကိုင်းဂျက်စီတို့လိုအဲ့လိုမျိုးစီးပြီးတော့အဲ့နေရာကိုမလှုပ်အောင်ထားပို့ပြီးတော့အဆင်ပြေတယ်ပေါ့နော်ပြီးတော့ဒဏ်ရာကိုသိစားကြည့်ပါပေါ့နော်တချို့ကြီးကတော့ဒဏ်ရာလေးကဟိုအကုန်ဖယ်လိုက်မှပဲနေရတာမျိုးရှိတယ်လူနာတယ်လားပက်လက်တယ်လားများတယ်ဒီကထိနေကြောမှာအဲ့ဒါကြောတစ်ခါကျမတွေ့တာရှိတယ်လိုရရင်ပေးပါထွက်နေပေါင်းပြပါဖြဲပြီးတော့လုပ်ပြပါ
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီပေါင်တို့ခြေတော့တို့အတူတူပေါ့နော်အဲ့ဒါအပြင်ရောတခြားအရေးကြီးတဲ့နေရာ
ဆူတော်တော်များများတင်ပစုံထိတာမျိုးလည်းရှိတယ်အဲ့ဒါအရေးကြီးရဲ့အဲ့ကောင်ကကျောပေးထွက်တယ်အများကြီးတယ်အဲ့ဒီတင်ပစုံရိုးကျိုးတာပြီးတော့အဲ့နာအရေးကြီးတဲ့ organ တွေရှိတော့အဲ့ဒါမျိုးဆိုရင်ကျွန်တော်တို့ပစိုးထထဲနဲ့လူနာကိုအဲ့တင်ပစုံပေါ့ခါးစီရိုးဘိုက်ကနေစပြီးစမ်းဘေးကနေခါးဘေးကနေစမ်းသွားရင်မမာလေးတစ်ခုရှိတယ်အဲ့ခါးစီရိုးတင်ပစုံရိုးပဲပြောမှာဘေးနာအဲ့တင်ပစုံရိုးက နေပြီးတော့အဲ့ဒါကိုကျွန်တော်တို့ private binder လို့ခေါ်တယ် online မှာရှာကြည့်လို့ရတယ်ပုံရှိတယ်အဲ့ဒါစီးလို့ရအဲ့ဒါနဲ့အစိုးတရနဲ့အဲ့ခါအဲ့ဒေးနာ ESIS ဆိုတော့အဲ့ယူစက်စားခြင်းကျောင်းနေဘေးကနေတခိုင်းဆင်းသွားအရင်ဆုံးတွေ့ရအယုံမမကြီးအယုံမမကြီးအဲ့အကြီးအပေါ်ကနေပြီးတော့အဲ့အောက်ပေါင်းအလယ်နီးပါးလောက်ထိအဲ့နာကိုအစိုးနဲ့ခါကနေတက်ပြီးတော့အရှိန်နေပြီးတော့နှစ်ဖက်နှစ်ယောက်ဆွဲရတယ်ပေါ့တင်းတင်းလေးရှိအောင်အဲ့အတင်းမဆုံးရိုးကျိုးဝိုင်းအရင်လှုပ်လေသူ့ထွက်လေလှုပ်လေသူ့ထွက်ပြီးတော့တင်းမဆုံးရိုးငွေကောင်းဆိုကျွန်တော်တို့အစိုးနဲ့စီးတယ်တွေးလဲတိတ်တယ်ပြီးတော့ pressure တန်းနဲ့ဆိုတော့တင်းမဆုံးရိုးကလည်းကျိုးတာတက်တာပဲပေါ့
ဟုတ်ကဲ့ကျေးဇူးပြုတင်ပါတယ
်
ကိုဝင်းမင်းစီစဉ်တင်ဆက်တဲ့ကျမ်းမာရေးကဏ္ဍကိုနားဆင်ပြီးအခုတော့ BNI ဝိုင်းတော်သားတွေစီစဉ်တင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်နိုင်ပါပြီရှင
်အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြိုဆိုပါရစေမြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ချင်းပြည်နယ်မှာဆန္ဒပြတပိတ်ခေါင်းဆောင်၁၀ဦးထက်မနည်းအမှုဖွင့်ဖန်ဝရန်ထုတ်ခံထားရပါတယ်ကချင်လွတ်လပ်ရေးတပ်မတော် KIA နဲ့မြန်မာစစ်တပ်တို့တိုက်ပွဲအတွင်အင်ဂျန်ရမျိုးနယ်ကရွာသား200နီးပါးစစ်ဘေးတိမ်းရှောင်နေကြရတယ်ဆိုတာနဲ့နိုင်ငံတကာအမျိုးသမီးများနဲ့လှုပ်ရှားမှုတရက်ကိုတောင်ကြီးခရိုင်ညောင်ရွှေမြို့အင်းလေးဒေသမှာပြုလုပ်ကျင်းပခဲ့တဲ့အကြောင်းတွေကိုကြားကြားရမှာပါရှင
်ကျမကနန်းဟောင်ပါရှင်သတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါချင်းပြည်နယ်ကစစ်အာဏာရှင်စန့်ကျင်ရေးဆန္ဒပြဖော်ထုတ်ရမှာပါဝင်တဲ့တပိတ်ခေါင်းဆောင်10ဦးထက်မနည်းကိုရဇဒတ်ကြီးပုံမှန်905ကကြီးနဲ့အမှုဖွင့်ထားပြီးဖမ်းဝရန်ထုတ်ခိုင်းပါတယ်မတူပီမြို့နယ်လွတ်တော်အမတ်အပါအဝင်ဆန္ဒပြရမှာပါဝင်တဲ့လူ6ဦးကိုစစ်ကောင်စီကပုံမှန်905ကကြီးနဲ့အမှုဖွင့်ပြီးသူတို့ရဲ့ဓာတ်ပုံတွေကိုလူအသွားအလာများတဲ့နေရာတွေမှာမတ်လ14ရက်နေ့ကလိုက်ကတ်ထားတယ်လို့မတူပီမြို့ဒေသခံတဦးကပြောပါရယ်ချင်းပြည်နယ်ဟာခါမြို့မှာလဲဆန္ဒပြဦးဆောင်သူ9ဦးကိုပုံမှန်905ကကြီးနဲ့မတ်လ23ရက်နေ့ကဖမ်းဝရန်ထုတ်ထားပြီးလူအသွားအလာများတဲ့နေရာတွေမှာသူတို့ရဲ့ဓာတ်ပုံတွေကိုလိုက်ကတ်ထားတာတွေ့ရပါတယ်အလားတူချင်းပြည်နယ်မင်းတပ်မြို့မှာလဲလူ9ဦးကိုပုံမှန်905ခခွေးနဲ့တဘာဝဘေးစီမံဥပဒေနဲ့အမှုဖွင့်ထားပြီးဖလန်းမြို့မှာလဲဆန္ဒပြလူငယ်ခေါင်းဆောင်2ဦးကိုပုံမှန်905ကကြီးခခွေးနဲ့ဖမ်းရန်ထုတ်ခိုင်းပါတယ်။ရစတတ်ကြီးပုံမှန်905ကကြီးခခွေးတို့ဟာအာမခံပေးခွင့်မရှိတဲ့ပုံမှန်တွေဖြစ်ပြီးထောင်ဒဏ်နှစ်နှစ်အထိကြာခံနိုင်ပြီးဒဏ်ငွေလည်းကြာခံနိုင်ပါတယ်
။ကချင်ပြည်နယ်အင်ဂျာယာမြို့နယ်မှာကချင်လူလာရေးတပ်မတော် KNY နဲ့မြန်မာစစ်တပ်တို့ကြားမလ15ရက်နေ့ကစတင်တိုက်ပွဲပြင်းထန်ဖြစ်ပွားခဲ့လို့အနီးနားရွာကကျွာသား200နီးပါးစစ်ဘေးသိမ်းရှောင်နေကြရပါတယ်။အင်ဂျန်ရမြို့နယ်ထဲကကွေးထောင်ကြီးရွာမှာတိုက်ပွဲပြင်းထန်စွာဖြစ်ပွားလာတဲ့အတွက်ကွေးထောင်တံပေါင်ရံပစီစွတ်နဲ့ဇနီတူရံကြီးရွာတို့ကကျွာသားနေရနိဘကဟာမြကျင်နာမြို့ဗလနာကြီးရွာအုပ်စုထဲကအရင်သူတို့နေခဲ့တဲ့စစ်ဆောင်စခန်းတစ်ခုကိုစစ်ဘေးသိမ်းရှောင်လာကြတယ်လို့အကူအညီပေးနေသူတို့ကပြောပါတယ်ဒီစစ်ဆောင်တွေဟာဗလနာကြီးရွာအုပ်စုထဲကဒရီနတီနဲ့စိန့်ဂျိုးဆက်စစ်ဆောင်စခန်းတွေကစစ်ဆောင်ဟောင်းတွေဖြစ်ကြပြီး2018ခုနှစ်ကတည်းကသူတို့ဒေသအတွင်းကတိုက်ပွဲတွေရောက်မြကျင်နာဗလနာကြီးရွာအုပ်စုထဲကစစ်ဆောင်စခန်းတွေမှာခလုံခဲကြဘူးလူများလည်းဖြစ်ကြပါတယ
်။နိုင်ငံတော်စီမံအုပ်ချုပ်မှုကောင်စီမှမွန်ညင်ညွတ်ရေးပါတီ MUP ပါဝင်ဖို့တက်မတဲ့ဗဟိုကော်မတီအရေးပေါ်အစည်းအဝေးတရကိုမတ်လ16ရက်နေ့ကတန်ဖြူဇယက်မြို့မှာကျင်းပခဲ့ရမှာဆက်လက်ပါဝင်တင့်တယ်လို့မဲအရေးအတွက်3ပုံ2ပုံကျော်နဲ့ကော်မတီဝင်အများစုကထောက်ခံအတည်ပြုလိုက်ပါတယ်ဗဟိုကော်မတီဝင်အများစုကကောင်စီမှပါဝင်ဖို့လက်ခံကြောင်းအပြစ်သက်မဲခွဲတော်ကော်မတီဝင်အများစုကထောက်ခံကြောင်းပါတီပြောခွင့်ရနိုင်လီသမားကပြောပါတယ်အစည်းအဝေးတက်ရောက်သူဗဟိုကော်မတီဝင်90ဦးအနက်ပြက်ကွက်သူ4ဦးကန့်ကွက်မဲ26မဲထောက်ခံမဲ60တို့နဲ့ဗဟိုအလုံမှုဆောင်ရဲ့ရခင်ဗဟိုအလုံမှုဆောင်အဖွဲ့ဆုံးဖြတ်ချက်ကိုဆက်လက်အတည်ပြုခဲ့ပါတယ်နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီဝင်အဖြစ်ဒေါက်တာပညာအောင်မိုးကို၎င်းမွန်ပြည်နယ်စီမံအုပ်ချုပ်ရေးကောင်စီအဖွဲ့ဝင်အဖြစ် MUP တွဲဖက်တွင်ရေးမှူးတက်နိုင်လီတမကို၎င်းစစ်ကောင်စီကနေခန့်အပ်တာဝန်ပေးခဲ့ပါတယ်
တိုက်ပွဲတွေမရှိတော့တဲ့အတွက်ရခိုင်ပြည်နယ်ဗုဒ္ဓတောင်မြို့ပေါ်မှာရှိနေတဲ့စစ်ဘေးဒုက္ခသည်တွေကိုနေရပြမယ်ဆိုရင်ကူညီပေးမယ်လို့စစ်တပ်ရဲနဲ့မြို့နယ်အာဏာပိုင်တွေကဒီ14ရက်နေ့မှာလာရောက်ပြောဆိုခဲ့ပါတယ် ဒုက္ခတွေတွေကနေရကိုပြန်လူပေမဲ့ကြေးရွာနီးမှာစစ်သားစခန်းတွေရှိနေတယ်လို့မိုင်းအန်တရနဲ့တိုက်ပွဲတွေပြန်လည်ဖြစ်လာမှာကိုစိုးရိမ်တဲ့ပြင်လူနေအိမ်တွေပျက်စီးသွားပြီးစားတော့ရေးအတွက်ပါခက်ခဲရှိတဲ့အတွက်နေရပြန်ဖို့မဖြစ်နိုင်ဘူးလို့ရောင်မြင်စခန်းမှာခိုးလုံနေတဲ့ဒုက္ခတွေတူဖြစ်သူဥတာထွန်းအောင်ကပြောပါရယ်ဗုဒ္ဓတော်မြို့မှာရောင်မြင်စခန်းလမ်းမစစ်ဘေးဆောင်စခန်းမြတ်တောင်စစ်ဘေးဆောင်စခန်းနဲ့ကန္တရီဖုံးတော်ကြီးကျောင်းစစ်ဘေးဆောင်စခန်းနေရာလေးခုမှာလူရင်9000နီးပါးနေရာမပြနိုင်ပဲရှိနေပါတယ်။ရခိုင်ပြည်နယ်မှာမြန်မာစစ်တပ်နဲ့အေအေတပ်ဖွဲ့တို့နှစ်နှစ်နီးပါးကြာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်လူပေါင်း2000နီးပါးနေရာဆုတ်ခွာပြီးဒုက္ခတဲ့စခန်းတွေမှာခိုးလုံနေခဲ့ကြရပါတယ်။
ရှမ်းပြည်နယ်မြောက်ပိုင်းနမ်တူမြို့နယ်အတွင်းမြောက်ပိုင်းမဟာမိတ်တပ်ဖွဲ့နဲ့ RCSS SSA တို့တိုက်ပွဲဖြစ်ပွားမှုကြောင့်စစ်ဘေးရှောင်900ကျော်နေရမပြန်နိုင်သေးပါဘူး။ဖေဖော်ဝါရီလပထမပတ်ကစပြီးလက်ရှိအချိန်ထိနမ်တူမြို့နယ်အတွင်းမြောက်ပိုင်းမဟာမိတ်တပ်ဖွဲ့နဲ့ RCSS SSA တို့တိုက်ပွဲဆက်လက်ဖြစ်ပွားနေသေးတယ်လို့နှစ်ဖက်တက်လက်တင်းမာနေပြီးလျာချန်သွားလာနေတဲ့ရွာသားတွေကိုလည်းစစ်ဆေးမှုတွေပြုလုပ်နေတာကြောင့်စစ်ရှောင်များနေရမပြန်နိုင်ကြသေးဘူးလို့နမ်တူမြို့စစ်ရှောင်ကော်မတီအဖွဲ့ဝင်ကပြောပါတယ်မြောက်ပိုင်းမဟာမိတ်ဖြစ်တဲ့ SSPP SSA TNLA တပ်ဖွဲ့နဲ့ RCSS SSA တို့အကြား2020ဒီဇင်ဘာလကစပြီးယနေ့အချိန်ထိပြစ်ခတ်မှုဖြစ်ပွားခဲ့တာကြောင့်တီဘောမြို့နယ်နမ်တူမြို့နယ်ကြောက်မဲမြို့နယ်ကဒေသခံတွေစစ်ဘေးတိမ်းရှောင်နေရပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါနိုင်ငံရေးမှအမျိုးသမီးတွေပါဝင်ဖို့အမျိုးသားတွေနီးတူအမျိုးသမီးတွေတန်းတူအခွင့်အရေးရဖို့လူမှုအဖွဲ့အစည်းတွေအမျိုးသမီးတွေစုပေါင်းပြီးမတ်လ10ရက်နေ့ကကြာရောက်ခဲ့တဲ့နိုင်ငံတကာအမျိုးသမီးများလှုပ်ရှားမှုတစ်ရက်ကိုတောင်ကြီးခရိုင်ညောင်ရွှေမြို့အင်းလေးဒေသမှာပြုလုပ်ကျင်းပခဲ့ကြပါတယ်။အင်းလေးဒေသနိုင်ငံတကာအမျိုးသမီးများနဲ့ International Women Day မှာရှမ်းပြည်သားအမျိုးသမီးတွေကဘလို့အခက်အခဲတွေရှိနေပါသလဲ။နမ်ဟောင်ကလည်းစူးစီးတင်ဆက်ထားပါတယ်။
စစ်အာဏာသိမ်းမှုစန့်ကျင်ရေးနှွေဦးတော်လိုင်းရေးဆန္ဒပြပွဲတွေမှာရောဒီနှစ်နိုင်ငံတကာအမျိုးသမီးနေ့မှာအမျိုးသမီးတွေအနေနဲ့ပူးပေါင်းပါဝင်ခဲ့တယ်လို့အင်းအမျိုးသမီးအဖွဲ့ဒါရိုက်တာနန်းဝမ်းလီကအခုလိုပြောပါတယ်
အဓိကရည်ရွယ်ချက်ကတော့ဒီအမျိုးသမီးထုတွေရဲ့အတန်ကိုဟိုနိုင်ငံတကာကိုတည်ဆေခြင်းရဲ့ရည်ရွယ်ချက်တွေလည်းပါသလိုဒီဒေတာမှာအင်းလေးဒေတာမှာရှိတဲ့အမျိုးသားထုတွေအမျိုးသမီးထုတွေလည်းဒီနိုင်ငံတကာအမျိုးသမီးများနေ့ကိုအတိအမှတ်ပြုဖို့ရဲ့ပြီးတော့အမျိုးသမီးကအမျိုးသားတွေနဲ့တန်းတူအခွင့်အရေးရှိတယ်ဆိုတော့ awareness လေးတွေကိုလည်းကျမတို့ကပေးချင်တဲ့ရွယ်ချက်လဲပါတာပေါ့နော
်တက်ကတိုင်းပြည်အနာကိုအခုလိုမျိုးသိမ်းယူထားလိုက်တဲ့နေရာမှာအမျိုးသမီးတွေအတွက်အခွင့်အရေးလှုပ်ရှားဖို့ဘယ်လိုအဟန့်သားတွေဖြစ်စေသလဲဆိုတာကိုလည်းနောင်ဝန်လီကအခုလိုပြောပါတယ
်စစ်အနာသိမ်းတာနဲ့ကျမတို့ရဲ့ဒီအမျိုးသမီးလှုပ်ရှားမှုတွေကတော့အဟန့်သားဖြစ်စေတယ်လို့ပြောလို့ရပါတယ်ဘာဖြစ်လို့လဲဆိုတော့ဒီနှစ်တိုင်းနှစ်တိုင်းမတ်လ10ရက်နေ့မှာဆိုလို့ရှိရင်ကျမတို့ကမြန်မာနိုင်ငံမှာရှိတဲ့ဒီအမျိုးသမီးအဖွဲ့အစည်းတွေအရေးဖွဲ့အစည်းအဖွဲ့အစည်းတွေကပူးပေါင်းပြီးတော့ဒီခမ်းမတွေမှာပဲဖြစ်ဖြစ်ဒီလမ်းပေါ်မှာဖြစ်ဖြစ် campaigns တွေကြည်ကြည်ပြန့်ပြန့်ကျမတို့လှုပ်ဆောင်ခဲ့ကြတာပေါ့နော်ဒီပြီးခဲ့တဲ့၈ရက်နေ့တုန်းကဆိုလို့ရှိရင်ကျမတို့အဲ့လောက်အတိုင်းအတာတိမလုပ်နိုင်ခဲ့ဘူးဒါပေမဲ့ကျမတို့အင်းလေးမှာတော့လှုပ်ဖြစ်ခဲ့တယ်ပေါ့နော
်အမျိုးသမီးအခွင့်ရေးလို့ပြောဆိုတဲ့နေရာမှာတစ်ဖက်ကလည်းယဉ်ကျေးမှုကရှိနေတော့အခုလိုမျိုးထမိန်ကိုအလံလှုပ်ပြီးလွင့်ထူနေတော့ယဉ်ကျေးမှုနဲ့ဆန့်ကျင်နေတယ်ဆိုပြီးပြောဆိုမှုတွေခံနေရကြောင်းလဲနန်းဝန်းဒီကအခုလိုပြောပါတယ
်ကျမတို့၈ရက်နေ့မှာလုပ်မဲ့ဒီ campaign မှာပူးပေါင်းပါဝင်ဖို့ပြီးတော့ကျမတို့အလံနဲ့ကျမတို့ကြွေးကြော်ကြမယ်ဆိုတဲ့ဟာကိုတချို့ဆိုလို့ရှိရင်တော်တော်များများဝိုင်းဝန်းပြီးတော့တိုက်ခိုက်တာကိုခံခဲ့ရတာပေါ့နော်ဒီလိုအင်းလေးဒေတာမှာအထုအမြတ်ထားတဲ့နေရာမှာအမျိုးသမီးတွေရဲ့ထမိန်နဲ့မတွားတင်ဘူးအမျိုးသမီးထမိန်ဆိုတာကနှိမ်ကြတယ်အမျိုးသမီးဆိုတာအမျိုးသားတွေနဲ့စာလို့ရှိရင်သူတို့ကတတိယလူတန်းစားမှရှိတာကြောင့်မလို့ဒီလိုထမိန်ကိုအထုအထိတ်ရှိတဲ့အင်းလေးကံလိုမျိုးဟင်တာတိုင်းမှာလိုနေရမျိုးမှာကမ်ပိန်းဆိုတာမလုပ်တင်ဘူးဆိုတဲ့ကျမတို့ကိုတိုက်ခိုက်တဲ့အခြေအနေတွေလည်းအများကြီးကြုံတွေ့ရတာပေါ့နော
်အင်းလေးမှာနိုင်ငံတကာအမျိုးသမီးများနဲ့ကျင်းပနိုင်ရေးအတွက်လူမှုအခြေပြုအဖွဲ့အစည်းတွေအင်းလေးဒေသခံအမျိုးသမီးအဖွဲ့တွေရှမ်းအမျိုးသမီးအဖွဲ့တွေပအိုးအမျိုးသမီးအဖွဲ့တွေနဲ့ဒနုအမျိုးသမီးအဖွဲ့တွေတက်ရောက်ခဲ့ကြပါတယ်
ဆက်ပြီးတော့မြမတက်မတော်နဲ့ရခိုင်လက်နက်ကန်အေအေတပ်ဖွဲ့တို့စစ်မှတ်ဖြစ်ပွားရာဒေသချင်းပြည်နယ်တောင်ပိုင်းပလောဝမြို့နယ်မှာတိုက်ပွဲတွေရက်စဲပြီးနယ်မြေတည်ငြိမ်မှုတွေရှိနေပေမဲ့ထောင်နဲ့ချီတဲ့စစ်ဘေးရှောင်ပြည်သူတွေဟာသူတို့ရဲ့နေရပ်ကိုမပြောင်းနိုင်သေးပါဘူးဒီအကြောင်းစုံကိုတော့ကိုရောဘတ်ကစူးစီးထားပြီးနိုင်ကုန်းအင်ကနေတင်ဆက်ပေးထားပါတယ်
ချင်းပြည်နယ်တောင်ပိုင်းပလောဝမြို့နယ်မှာမြန်မာတပ်မတော်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲဖြစ်ပွားမှုမရှိတော့ဘဲနေမြေငိမ့်ချမ်းတဲ့အနေအထားရှိလာပြီးဖြစ်ပေမဲ့တပ်မတော်ကနေမန်းရှင်းလင်းရေးတွေမလုပ်ဆောင်သေးတာကြောင့်ထောင်နဲ့ချီတဲ့စစ်ဘေးရှောင်ပြည်သူတွေရဲ့နေရပြန်ဖို့ရေးစိုးရိမ်မှုတွေရှိနေသေးတယ်လို့ပလောဝမြို့နယ်အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးဝိတ်တင်းကပြောပါရယ
်မိမိရွာကိုပြန်ရင်ကျွန်တော်တို့တောသူတောင်သားတွေကတော့တောထဲမှာတောကုန်မိခိုးတယ်ဖြစ်တဲ့အတွက်တောထဲမှာတော့ကျွန်တော်ဝင်ရမယ်အဲ့ဒီမှာတစုံတရာမဖြစ်တဲ့ဟာတွေပေါက်ကွေးတန်တွေဖြစ်ခဲ့မယ်ဆိုရင်တို့အတွက်တော်တော်အန်စီစိုးရင်ရတဲ့အန်စီရှိတယ်ပေါ့အဲ့ဒီကြောင့်မို့တို့ကလောလောဆယ်နေတဲ့ကမိုင်းရှင်းနေမှုမရှိသေးတဲ့အနေအထားမှာတို့ရွာကိုပြောင်းရွှေ့ဖို့ဆိုတာကတော့တို့မှာစိတ်မကောင်းဖြစ်ရတယ်တချို့သူတွေကတော့ပြောင်းရှင်တယ်တို့တော်လည်းပဲအများစုကတော့လောလောဆယ်နေထားမှာကိုရွေးပါတယ်တက်ကိုမသွားရှင်သေးဘူး
အခုလက်ရှိအနေထားရပလဝမြို့ခြေဆိုင်နှစ်ရှိကိုတိုက်ရင်ကနေစစ်ဘေးရှောင်ပြည်သူတွေနေရပြန်နိုင်ရေးအတွက်မိမိတို့ကြေးရွာကိုကွင်းစင်ဆစ်ဆေးပြီးပြန်လည်သင်ပြခိုင်းမှုတွေရှိနေတယ်လို့ပလဝမြို့နယ်စစ်ဘေးရှောင်ကူညီရေးဖွဲ့ကဥစာနီကပြောပါတယ
်တနင်္လာနေ့ကကြေးရွာကိုကွင်းစင်ခိုင်းထားတဲ့အင်ပြက်တာဘလို့နေလို့ရလားမရဘူးလားဆိုတာကိုကွင်းစင်ခိုင်းတယ်ပြီးမှကြေးရွာကိုကွင်းစင်မယ်ကြေးရွာကွင်းစင်တဲ့အခါမှာမိုင်းအန်ဒီတွေရှိတယ်ဆိုမိုင်းရှင်းပေးမယ်သူအဲ့လိုတင်းပြန်ခိုင်းတာတော့မဟုတ်ဘူးတချို့တွေဆိုရွာမှာလုံးဝလူမနေတဲ့နေရာတွေဆိုတော့သူတို့ကတင်ပြတာရှိတယ်မိုင်းရှင်းပေးပါကျွန်တော်တို့မသွားရဘူးမိုင်းရှိကောင်းရှိနိုင်တယ်အဲ့ဒါနဲ့ဟိုမိုင်းရှင်းပြီးမှကျွန်တော်သွားပြရစီဆိုတော့အဲ့ဒါရှင်းပေးမယ
်ရှင်းမြင်တဲ့တောင်ပိုင်းပလဝမြို့နယ်မှာပြီးခဲ့တဲ့2022ဆန်ပိုင်းကတမ္မတော်နဲ့အေအေတို့တိုက်ပွဲဖြစ်ပွားမှုကြောင့်ဒေသခံပြည်သူ 9,000 လောက်ဟာပလဝမြို့နယ်စမီးမြို့ပေါ်မှာရှိတဲ့စစ်ဘေးရှောင်စခန်း IDV ခန့်တွေမှာထွက်ပြေးခိုလုံနေကြတာဖြစ်ပါတယ်ချင်းလူခွေရေးဘွဲ CSRO ရဲ့မှတ်တမ်းအရပလဝမြို့နယ်မှာမြေမြုပ်မိုင်းနေမိမှုဖြစ်စဉ်အနည်းဆုံး12ခုကျော်ဖြစ်ပွားခဲ့ပြီး9ဦးသေဆုံးခဲ့ပါတယ်။သမ္မတကတော့စစ်ဘေးရှောင်ပြည်သူတွေနေရပြန်နိုင်ရေးအတွက်ရခိုင်ပြည်နယ်ဘက်မှာတော့ပြီးခဲ့တဲ့ဖေဖော်ဝါရီလပိုင်းကစပြီးမိုင်းရှင်းလင်းရေးလုပ်ငန်းတွေစတင်ဆောင်ရွက်နေပြီလို့ပြောဆိုခဲ့ပေမဲ့ပလဝမြို့နယ်ဘက်မှာတော့မိုင်းရှင်းလင်းတာတွေမရှိသေးပါဘူး။
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ရှင်ပြည်နယ်မှာစစ်အာဏာရှင်စန့်ကျင်ရေးဆန္ဒပြတပိတ်ခေါင်းဆောင်10ဦးထပ်မံရန်စတပ်ကြီးပုံမှန်905ကကြီးနဲ့အမှုဖွင့်ထားပြီးဖမ်းရမ်းထုတ်ခံထားပါတယ်။ကချင်ပြည်နယ်အင်ဂျန်ယာမြို့နယ်မှာကချင်လွတ်လပ်ရေးတပ်မတော် KIA နဲ့မြန်မာစစ်တပ်တို့အကြားတိုက်ပွဲအတွင်းရွာသား200နီးပါးစစ်ဘေးတိမ်းရှောင်နေကြရပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းတော်ပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
BNI ဝိုင်းတော်သားတွေစီစဉ်တင်ဆက်တဲ့တရင်သတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ကြတာပါ။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ32/40/48နဲ့ဒုတိယပိုင်းနာရီဘက်မှာလိုင်းလက်မီတာ190ကနေထုတ်လွှင့်ပေးတာဖြစ်ပါတယ်။VOA အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးလိုတဲ့ဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။အခုဆက်ပြီးတော့ဒီကနေ့မနေ့ပိုင်းအတွက်သတင်းချင်းချက်ကိုကိုအောင်လွင်ကပြောပြပေးပါရှင
်။မနက်ကမှစစ်တပ်ကအာဏာသိမ်းတာကိုစန့်ကျင်ဆန္ဒပြသူတွေကိုနှိမ်နင်းတဲ့လုပ်ရည်တရားလူသားတွေပေါ်ကျွလွန်တဲ့ရာဇဝတ်မှုမျောင်းနေတာကြောင့်တာဝန်ရှိသူတွေကိုနိုင်ငံတကာဥပဒေနဲ့အရေးယူနိုင်အောင်စဉ်းစားကြဖို့ကုလသမဂ္ဂလူခွင့်ကျွမ်းကျင်သူတွေကနိုင်ငံတကာအသံဝိုင်းကိုတိုက်တွန်းလိုက်ပါတယ်။အတင်းချက်ပြောင်းရွှေ့ခိုင်းတာဥပဒေမဲ့ဖန်ဆီးတာတပ်ဖြတ်တာတွေပါဝင်လူခွင့်ချုပ်ဖောက်မှုသတင်းတွေအတွက်ဝန်ထမ်းကြောင်းလဲကုလသမဂ္ဂထူးခိုးစရယ၈ရောက်ရဲ့ကြာသာပတင်းတွေကထုတ်ပြန်ခြင်းမှာဖော်ပြထားပါတယ်။လူညိုရေးတပ်ဖွဲ့တွေကဖန်ဆီးတာအချင်းယုံကွန်မြတ်တာတပ်ဖြတ်တာပါဝင်ဆန္ဒပြသူတွေပေါ်လူခွင့်ချုပ်ဖောက်မှုတွေအတွက်စိတ်မကောင်းဖြစ်ရတဲ့အကြောင်းလဲဥရိမဲ့တပ်ဖြတ်မှုတွေနဲ့ဖန်ဆီးမှုဆိုင်ရာကုလသမဂ္ဂလူခွင့်ရေးထူးခိုးစရအပါဝင်ကုလသမဂ္ဂအရာရှိရှိဦးရဲ့ပူးတွဲထုတ်ပြန်ချက်မှာဖော်ပြခဲ့တာပါမြန်မာနိုင်ငံကအရသာပြည်သူတွေပေါ်ကြေကြေပြင်းပြင်းနဲ့စနစ်တကျကျူးလွန်နေတဲ့ရာဇဝတ်မှုတွေအတွက်တာဝန်ရှိသူတွေကိုနိုင်ငံတကာဥပဒေနဲ့အညီအရေးယူဖို့လဲကုလသမဂ္ဂထူးခိုးစရကတိုက်တွန်းထားပါတယ်မြန်မာနိုင်ငံမှာဆက်အနာသိမ်းမှုစန့်ကျင်သူတွေပေါ်ထင်းထင်းသိမ်းသိမ်းဆောင်ရွက်ဖို့အာဆီယံကာဝေးဝန်ကြီးဆေးဝဲမှာစင်ကူကာဝေးဝန်ကြီးကပြောဆိုလိုက်ပါတယ်ဖေဖော်ဝါရီလ၁ရက်နေ့ဆက်အနာသိမ်းပြီးတဲ့နောက်ပထမဆုံးအကြိမ်ဖြစ်မြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပါဝင်တက်ရောက်တဲ့ကြာသပတေးနေ့အွန်လိုင်းဆေးဝဲမှာစင်ကူကာဝေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးမဲလ်ဗင်အောင်ကမြန်မာနိုင်ငံကအခြေအနေတွေပေါ်အလွန်အမင်းစိုးရိမ်ကြောင်းပြောဆိုလိုက်တာပါလက်နက်မဲ့အရသားတွေပေါ်တည်ကြည်လောက်တဲ့အထိအင်အားမသုံးဖို့နဲ့အတက်နိုင်ဆုံးထင်းထင်းသိမ်းသိမ်းဆောင်ရွက်ဖို့မြန်မာဆက်အနာဝင်တွေကိုတိုက်တွန်းလိုက်ကြောင်းလဲစင်ကူကာဝေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။ မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တာကိုဆန့်ကျင်လို့ရှာမှုတွေပေါ်အာဏာပိုင်တွေအကြမ်းဖက်ဖြိုခွဲမှုတွေကြောင့်ထွက်ပြေးတင်းရှောင်သူတွေတိုးလာနေတဲ့အတွက်အိန္ဒိယထိုင်းနိုင်ငံကလည်းကြိုတင်ပြင်ဆင်နေပါတယ်မြန်မာနိုင်ငံဘက်ကတင်းရှောင်လာသူတွေရောက်လာခဲ့မယ်ဆိုရင်နေရာချထားပေးနေအောင်မဲဆောက်ခရိုင်ထဲမှာလူရေ 4,000-3,000 လောက်အတွက်ခိုးလုံစရာနေရာပြင်ဆင်ထားတဲ့အစီအစဉ်တစ်ခုကိုလည်းတွေ့မြင်ခဲ့ရကြောင်းရိုက်တာသတင်းကဖော်ပြထားပါတယ်ခင်ဗျာ
သတင်းချင်းချက်ကိုကိုအောင်လွင်ဦးပြောပြပေးခဲ့တာပါရှင်ဒီကနေ့ညပိုင်းည9:00ကနေ10:00မှာထုတ်လွှင့်မယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ1925/30နဲ့လိုင်းလမီတာ190တွေကနေစောင့်မျှော်ဖမ်းယူနားဆင်နိုင်ပါတယ်ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမူကကိုအောင်လွင်ဦးဖြစ်ပြီးအသက်မိုင်းဆိုင်ရာအင်ဂျင်နီယာကဂျွန်ဝေါ်ကာဖြစ်ပါတယ် VOA အစီအစဉ်တွေကိုနားဆင်နေအတွက်ကျေးဇူးတင်ပါတယ်သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်ကျွန်မများသစင်အောင်ပါ